Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်။ဝါရှင်တန် DC မြို့တော်အမေရိကန်တန်က2016ခုနှစ် January 16ရက်စနေနေ့မနေ့ဖက်စီစဉ်တွေစတင်နေပါပြီ။ဒိုင်းနိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနေ့ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါအင်ဒိုနီးရှားနိုင်ငံမှာချက်တပရီနေအတိုက်ခတ်ခံခဲ့ရပြီးနောက်ပိုင်းဂျကာတာအနီးတစ်ဝိုက်နဲ့အနောက်ဂျာဗာဆူလာဝါစီဒေသတွေမှာရဲတွေကစီးနင်းရှာဖွေမှုတွေလုပ်နေပါတယ်ဆိုမာလီယာနိုင်ငံမှာတော့အာဖရိကသမဂ္ဂရဲ့စစ်အခြေစိုက်စခန်းကိုအယ်ရှာဘပ်စစ်သွေးကြော်တွေကဝင်ရောက်တိုက်ခိုက်တဲ့အတွက်ဒါဇင်နဲ့ချီးပြီးတေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
ကောင်းပါပြီရှင်ဒီကနေ့မနက်ပိုင်းမှာတော့ NLD ကရွေးကောက်ခံလွှတ်တော်အမတ်တွေရဲ့အရေးချင်းဟာအားရတင်နှက်စရာကောင်းတယ်လို့အရေးချင်းစစ်တဲ့ဇာမေးဘွဲ့ရလမှာဖော်ပြနေတဲ့အကြောင်းအခုလိုကြားရပါမယ်
။ဘာမစစ်ကြည့်ရအောင်ပါကျွန်တော်ကုစတယ်ကျွန်တော်ထင်တယ်အများကြီးကုတော်အတွေ့ရတယ်။တကယ်ကိုကျူးစားကြတယ်ဒီလိုရှိအစိုးကြီးများမှနိုင်ငံ
NLD ဘဟုအဆင့်တာဝန်ရှိသူတဦးရဲ့ပြောပြချက်ကိုနားဆင်ရမှာပါ။ပြည်내နှစ်တိုင်းပါဝင်ဆွေးရဖွဲ့စည်းရေးမှာမြို့သားရင်ကြားစီရေးကိုအခြေခံပြီးတော့တိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမယ်အကြောင်းရွေးကောက်ပွဲအနိုင်ရပါတီတာဝန်ရှိသူတွေကပြောပါရတယ်။ဘဟုသကောင်စီရင်ဌာနကထုတ်ပြန်မဲ့တိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေထုတ်ပြန်ရေးအမိပြောင်းနာနဲ့ပညာရှင်တွေနဲ့ညှိနှိုင်းတိုင်ပင်မှုတွေပြီးမှထုတ်ပြန်နိုင်မှာဖြစ်လို့နောက်ကြအောင်မယ်လို့ဆိုပါရတယ်။ဒီလိုသတင်းဆောင်မတွေနဲ့အတူဒေတာရင်းသတင်းဆောင်မတပုတ်ကိုလည်းနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကကြီးညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချက်တပရီနေကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးရဲတပ်ဖွဲ့ကနေရာတချို့မှာရှာဖွေစီးနင်းမှုတွေလုပ်ခဲ့ပြီးအကြမ်းဖက်သမားလို့တန်ရရှိသူတဦးကိုအသေးရမိတယ်လို့အ ਨੇ ဆုံးနောက်နှစ်ဦးကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျကာတာမြို့အနီးတဝိုက်ပြင်အနောက်ဂျာဗန်နဲ့အလဲပိုင်းဆူလာဝါစီဒေသတွေမှာလည်းရှာဖွေစီးနင်းမှုတွေလုပ်ခဲ့တာဖြစ်ပြီးချက်တပရီနေတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ကြေညာခဲ့တဲ့ IS အဖွဲ့နဲ့ဆက်နွယ်နေသူတွေရှိမယ်နေရာတွေကိုအဓိကထားပြီးရှာဖွေစီးနင်းခဲ့တာပါ။သူတို့ဟာဂျကာတာတိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိမရှိတော့အခုထိမသိရသေးပါဘူး။ချက်တပရီနေမှာတေဆုံသွားသူတဦးကတော့အရင်တုန်းကအင်ဒိုနီးရှားကိုအမေရိကန်သမ္မတဘရက်အိုဘားမားလာရောက်လဲပတ်စင်မှာကြီးစံတွေလက်ဝဲတွေ့မှုနဲ့အဖမ်းခံခဲ့ရသူဖြစ်တယ်လို့အင်ဒိုနီးရှားအမျိုးသားရဲအရာရှိချုပ်ဘာဒရိုဒင်ဟက်တီကတောက်ချန်နေမှာပြောပါတယ်အမေရိကန်ပါဝင်နိုင်ငံတချို့ကသူတို့ရဲ့တန်ယုံတွေကိုတောက်ချန်နေမှာပိတ်ထားပါတယ်ကမ္ဘာပေါ်မှာလူ့ရေးအများဆုံးမွတ်စလင်နိုင်ငံမှာ IS အဖွဲ့ကပထမဆုံးအကြိမ်ဖြစ်တိုက်ခိုက်ခဲ့ပြီးတဲ့နောက်တနေ့မှာပဲအင်ဒိုနီးရှားဆွေဝါကမြို့တော်ဂျကာတာကိုဆောင်းရှောက်ဖို့ရဲတပ်ဖွဲ့အင်အားအပြစ်ချခဲ့ပါတယ်။ဝန်내ခြေကွက်မှုတွေဒေါသတွေထွက်နေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကတော့ We are not afraid ငါတို့ကြောက်မနေဘူးဆိုတဲ့အဖွဲ့ကိုလူမှုကွန်ရက်မှာအမြန်ဖွဲ့ခဲ့တာပါ။ဒါအပြင်အတိုက်ခိုက်ခံရပြီးနိုင်30လောက်ကြာမှာပဲအတိုက်ခိုက်ခံရတဲ့နေရာမှာဒါဇင်နဲ့ချီလူတွေစုဝေးပြီးအချမ်းဖက်သမားတွေရဲ့လုပ်ရဟာဖျားဟောနဲ့ဆန့်ကျင်တယ်လို့ရှုံချကြပြီးအကျံဖက်သမားတွေကိုတုတ်တင်ဖို့အော်ဟစ်ခဲ့ကြတာပါအဲ့ဒီနေရာကိုဒေသခံတွေနိုင်ငံတကာသတင်းတောက်တွေအများရောက်လာကြတာမို့လူရှုပ်တဲ့တာမရင်လမ်းမကြီးပေါ်ကလမ်းကြောင်းနှစ်ခုပိတ်သွားပါတယ်တမရဂျိုကိုဝီဒိုတို့ကတော့ဆန္ဒပြသူတွေကြောင့်ဘာပြဿနာမှမပေါ်တာဟာအရေးပါတယ်လို့ငကိုတိုင်းပြန်ပြီးဖြစ်တော်မယ့်အနေအထားတွေ့နေရပါတယ်လို့ပြောပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်အကောင့်ထည့်ဖော်နိုင်ရေးအီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇရစ်ဥရောပသမဂ္ဂ EU အစင်းမြင့်ကိုယ်စားလှယ်ဖက်ဒရီကာမိုဂါရီနီတို့နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့စနေနေ့မှာအော်စတြီးယားနိုင်ငံဗီယက်နာမြို့သွားရောက်မှာဖြစ်ပါတယ်နျူကလ িয়ার ရေးသဘောတူညီချက်တစိတ်တပိုင်းဖြစ်လုပ်ငန်းအကောင့်ထည့်ဖော်ရေးအစီအစဉ်အရတွေ့ဆုံကြမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာ့ခ်တိုနာကပြောပါရယ်အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့ယူရဲချက်နဲ့ဖြစ်တယ်ဆိုတာသိကြမှုရှိစေဖို့အကောင့်ထည့်ဖော်ကြိုးပမ်းမှုတွေမှာတဖြည်းဖြည်းတိုးတက်မှုတွေရရှိနေတယ်လို့လည်းပြောဆိုပါရယ်တချိန်တည်းမှာပဲကုလသမဂ္ဂနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကအီရန်အနေနဲ့ဂရီးပြူထားတဲ့အတိုင်းနျူကလ িয়ার စီစဉ်တွေရှော့ချမှုရှိမရှိဆန်းစစ်လေ့လာမှဖြစ်တဲ့အတွက်အီရန်ပေါ်နိုင်ငံတကာကပိတ်ဆို့တန်းခတ်အရေးယူမှုတွေရှော့ချနိုင်မှုလမ်းပွင့်လာနိုင်ပါတယ်အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရအီရန်အနေနဲ့ယူရေနီယံတန့်စင်မှုလုပ်ငန်းတွေရှော့ချပြီးတော့စစ်ဆေးသူတွေကိုတင်ပြဖို့နဲ့အပြန်အလှန်အားဖြင့်အရေးယူတန်းခတ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ပါတယ်
ဆိုမာလီယာနိုင်ငံအနောက်တောင်ဘက်ကင်ညာနယ်စပ်သားမှာရှိတဲ့အာဖရိကသမဂ္ဂရဲ့စစ်အခြေစိုက်စခန်းကိုအယ်ရှက်ဘပ်စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အာဖရိကသမဂ္ဂလုပ်ငန်းတွေတာဝန်ထမ်းဆောင်နေတဲ့ကင်ညာစစ်သားဒါဇင်နဲ့ချီတိုက်ဆုံရပါတယ်။ဂီရိုဒေသမှာရှိတဲ့အယ်ဘီမျိုးကလေးမှာတောက်ကြံနေမနဲ့အစောပိုင်းအသေးခံဘုံဖောက်ခတ်မှုနဲ့စတင်ခဲ့တဲ့ဝင်ရောက်တိုက်ခိုက်မှုကနောက်ပိုင်းမှာတော့အခြေစိုက်စခန်းကကင်ညာတပ်သားတွေနဲ့ပစ်ခတ်မှုတွေဆက်လက်ပြီးဖြစ်ပွားခဲ့တာပါ။ကင်ညာတပ်တွေရဲ့အခြေစိုက်စခန်းသားရှိတဲ့ဆိုမာလီယာစစ်တပ်အခြေစိုက်စခန်းကိုအယ်ရှက်ဘပ်စစ်သွေးကြော်တွေတိုက်ခိုက်ခဲ့တယ်လို့ကင်ညာကာကွယ်တပ်သားတွေကကြေညာချက်ထုတ်ပြန်ပြောပါတယ်။စစ်သွေးကြော်တွေကစခန်းကိုဝင်ရောက်တိုက်ပြီးမဲ့ကင်ညာတပ်သားတွေကဆိုမာလီယာစစ်သားတွေရဲ့အကူအညီနဲ့ပြန်ပြီးခုခံနိုင်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အယ်ရှက်ဘပ်တွေကဒီတိုက်ပွဲမှာကင်ညာတပ်သား60တေဆုံးတယ်လို့ပြောပေမဲ့ဂီရိုကလက်ထောက်အုပ်ချုပ်ရေးမှူးမိုဟာမက်ဟူစိန်အိုက်ဆက်ကတော့တေဆုံးခဲ့တဲ့ကင်ညာတပ်သား40တဲ့မနည်းရှိပြီးတချို့တပ်သားတွေကအခြေစိုက်စခန်းကနေထွက်ပြေးနိုင်ခဲ့တယ်လို့ပြောပါတယ်။ဒေသခံတွေကတော့ဒီမျိုးအနီးဝန်းကျင်ကိုအယ်ရှက်ဘပ်တွေထိန်းချုပ်ထားပြီးသူတို့ရဲ့အလံတွေလွှင့်ထားတယ်လို့ပြောပါတယ်။ဒါပြန်စစ်သွေးကြော်တွေဟာစစ်တပ်ရင်တွေပေါ်ကလက်နက်တွေကိုတင်ထားတယ်လို့လည်းဆိုပါတယ်။ဒီတိုက်ခိုက်မှုအတွက်ကုလသမဂ္ဂတွင်းမှုချုပ်မစ္စတာဘန်ကီမွန်းကရှုံချလိုက်ပြီးဆိုမာလီယာအစိုးရနဲ့လူထုကပံ့ပိုးပေးနေတဲ့အမီဆမ်အဖွဲ့နဲ့အာဖရိကသမ္မတတို့နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ကုလသမဂ္ဂရည်တည်ချက်ကိုဒီတိုက်ခိုက်မှုကမှေးမြောင်မလုပ်နိုင်ဘူးလို့ပြောပါတယ်။အယ်ရှက်ဘပ်အဖွဲ့ကမနစ်ကစက်တင်ဘာမှာလဲအာဖရိကသမ္မတကအဆောက်အဦတွေကိုအလားတူတိုက်ခိုက်ခဲ့တာမို့ငင်းချင်းဒိန်းတတဒါဇင်နဲ့ချီတေဆုံးခဲ့ရတာပ
ါဒုက္ခတဲ့ပြဿနာရဲ့စစ်မြစ်ဖြစ်တဲ့ရှေ့လေပိုင်းဒေသအာဖရိကနဲ့အာရှတိုက်တို့ကစစ်ပွဲတွေဆင်းရဲမွဲတေမှုတွေကိုဖြေရှင်းနိုင်မှုနိုင်ငံရေးအရာဖြေရှားချဖို့လူသားချင်းစာနာမှုအကူအညီပေးရေးနဲ့အကြက်တဲ့ပြဿနာစီမံခန့်ခွဲရေးဆိုင်ရာဥရောပကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်ဆီးရီးယားလူထုအနေနဲ့တိုင်းပြည်တွင်းမှာပဲဆက်လက်နေထိုင်ကြဖို့ဥရောပကသက်ဆိုင်ရာဖွဲ့စည်းတွေကစီယုံဖြောင်းပြကြတဲ့အစပြုကြိုးပမ်းမှုတွေရှိနေပြီလို့လည်းဆာဗီယာဝန်ကြီးချုပ်နဲ့ဆာဗီယာနိုင်ငံဘဲလ်ဂရိတ်မြို့မှာတောက်ကြနေကတွေ့ဆုံပြီးမှပဲကော်မရှင်နာမင်းကြီးခရစ်စတိုစတိုင်လီယိုနိုကပြောဆိုခဲ့ပါတယ်။ဒုက္ခသည်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းဖို့လိုအပ်တဲ့ဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံတွေမှာနိုင်ငံရေးအရာဖြေရှားနိုင်အောင်ကြိုးပမ်းရမယ်။တစ်ချိန်တည်းမှာပဲဆီးရီးယားနိုင်ငံတွေမှာအခြေခံလိုအပ်ချက်တွေကိုထောက်ပံ့ရုံနဲ့မကပညာရေးလို့အစီအစဉ်မျိုးတွေနဲ့ဒုက္ခသည်တွေရဲ့ဂုဏ်သိက္ခာတွေကိုအကာအကွယ်ပေးနိုင်ဖို့တိုင်းပြည်ထဲမှာပဲဆက်လက်နေထိုင်ကြဖို့စီရင်ရမယ်လို့ပြောဆိုသွားခဲ့ပါတယ်
UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားနျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့ခြင်းကစပြီးတရုတ်နဲ့တောင်ကိုရီးယားကာကွယ်ရေးအရှိရေးပထမဆုံးချိန်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံကိုယ်စားလှယ်တွေကတောက်ကြံတွေကတောင်ကိုရီးယားနိုင်ငံဆိုးမှာတွေ့ခဲ့ကြတာပါ။တောင်ကိုရီးယားနဲ့တရုတ်နှစ်နိုင်ငံတို့ဟာကိုရီးယားကျွမ်းဆွဲလုံခြုံရေးအတွက်ဆွေးနွေးပွဲတွေနှစ်ဆင်လုပ်လို့ကျင်းပလေရှိပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနနိုင်ငံတကာမူဝါဒရေးရာညွှန်ချုပ်ယွန်ဆွန်ကူဟာတရုတ်မျိုးသားကာကွယ်ဝန်ကြီးဌာနနိုင်ငံခြားရေးယုံဒါရိုက်တာဂွမ်ယူဖီနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার ဆန်းသတ်မှုအတွက်တုံ့ပြန်အရေးယူဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံနဲ့စစ်ပွဲရေးတိုးတက်မှုနှိမ့်ကွေနေတာရေနံစေးထက်မှန်ကျဆင်းတာတွေပေါ်ဆိုးရိမ်မှုတွေကြောင့်တောက်ကြနေကမ္ဘာ့စုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။အဓိကရေနံစေးကွက်တွေဖြစ်တဲ့ Brent နဲ့ West Texas Intermediate တို့မှာရေနံစိမ့်တစ်ပေပါကိုဒေါ်လာ30အောက်ထိဈေးတွေကျဆင်းသွားကြတာဖြစ်ပါတယ်။နယူးယောက်မြို့က S&P 500အစုရှယ်ယာဈေးကွက်မှာမွန်းလွဲပိုင်းအယောင်းဝယ်လောက်မှာ 1.8 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ Dow Jones အစုရှယ်ယာဈေးကွက်မှာလည်း 1.8 နီးပါးကျဆင်းခဲ့ပြီးတော့ Nasdaq အစုရှယ်ယာဈေးဟာလည်း3ရာခိုင်နှုန်းအထိထိုးကျခဲ့ပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာစံချိန်တင်ဆုတ်ရနေတဲ့လေထုညဉ့်ဉန်းမှုရှော့ချဖို့ရည်ရွယ်တဲ့စံသက်ချက်တစ်ခုတောက်ကြံနေမှာပြီးဆုံးသွားပါပြီ။ဒီစံသက်မှုကို New Delhi မြို့တော်မှာ January 1ရက်နေ့ကစတင်လာဖြစ်ပြီးမြို့တော်လမ်းတွေပေါ်မှာမာကနန်းကားနံပါတ်တွေကိုမာကနန်းရက်တွေမှာမောင်းခွင့်ပြုပြီးစုံကနန်းကားနံပါတ်တွေကိုစုံကနန်းရက်တွေမှာမောင်းခွင့်ပြုခဲ့တာပါ။2014ကမ္ဘာ့ကျန်းမာရေးအဖွဲ့စံသက်ချက်စစ်တမ်းရ New Delhi ဟာကမ္ဘာပေါ်မှာလေထုညဉ့်ဉန်းဆုံးမြို့တစ်မြို့တက်ပတ်ထားပါတယ်။
အနောက်အာဖရိကမှာအီဘိုလာရောဂါကူးစက်မှုဆုံးသက်ပြီးဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာခဲ့ပြီးနောက်တစ်ရက်မှာပဲလူသေအလောင်းတစ်ခုမှာအီဘိုလာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ဆီယာလီယွန်းနိုင်ငံကတာဝန်ရှိသူတဦးကပြောဆိုခဲ့ပါတယ်။ဒီလဇန်ပိုင်းကနေထိုင်မကောင်းဖြစ်ပြီးသေဆုံးသွားတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်မှာအီဘိုလာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မနက်တာချန်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါရမရှင် NLD လွှတ်တော်ကိုယ်စားလှယ်အသစ်အားလုံးအတွက်အရေးချင်းစစ်ဆမေးဝဲတွေအောင်မြင်စွာပြီးဆုံးခဲ့ပြီးရလတ်တွေဟာအရာကျဉ်းတ်စရာကောင်းတဲ့အကြောင်းပါတီဗဟုအဆင့်တာဝန်ရှိသူတူဦးကပြောပါတယ်လွှတ်တော်ကိုယ်စားလှယ်တွေအတွက်အရေးချင်းမြင့်တင်ရေးသင်တန်းတွေမှာပြပရောက်88မျိုးဆက်ပညာရှင်တွေလည်းပါဝင်ကူညီခဲ့ပါတယ်အဲ့ဒီလိုအရေးချင်းစစ်ဆမေးဝဲတွေ NLD အတွက်ဘာကြောင့်လိုအပ်တယ်လဲဆိုတာဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်
။2015ရွေးကောက်ပွဲအနိုင်ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံး2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်လက်တွေပါဝင်အရေးချင်းစစ်ဆမေးဝဲတွေဖြေရမယ်လို့ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ကလွှတ်တော်ကိုယ်စားလှယ်အသီးသီးနဲ့တွေ့ဆုံပွဲမှာအလေးနက်ပြောကြားခဲ့တာပါ။အဲ့ဒီနောက်သတင်းပတ်တွေအတွင်းလွှတ်တော်ကိုယ်စားလှယ်တွေအတွက်ပထမဆုံးအကြိမ်အရေးချင်းမြင့်တင်ရေးသင်တန်းနေတဲ့အတူဆောင်မွေးပွဲတွေကို NLD ဗဟုအဆင့်တာဝန်ရှိသူတွေကစစ်ဆေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေတင်မကဘဲအခြားဥပဒေပိုင်းဆိုင်ရာအချက်အလက်တွေလွှတ်တော်နဲ့ပတ်သက်တဲ့လုံထုံးလုံနီးစတဲ့ဗဟုသုတတွေကိုပါစစ်ဆေးခဲ့တာဖြစ်တယ်လို့ NLD ဗဟုအဆင့်တာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးရန်အောင်သိန်းကပြောပါတယ်။ဒါအပြင်ရလက်တွေဟာအားရစရာကောင်းကြောင်းသူကဆိုပါတယ်။
ဆောင်ပြေတဲ့အခါမှာကျွန်တော်ရွေးချယ်ခုရှိရတယ်။ခုကကျွန်တော်လွတ်တော်ကိုယ်စားလှယ်တွေဘာတွေလိုအပ်နေလဲဆိုတော့ပြည်ချက်နဲ့နောက်တစ်ခုကလွတ်တော်ကိုယ်စားလှယ်ပြောင်းအားသာလေ။အားသာနေမှာကျွန်တော်ပြည်ချက်နဲ့ဒီကုရကျွန်တော်ရွေးချယ်ဆက်တာပါ။ခုကအသက်ဆုံးလားပေါ့ဖက်ဆန်လားဆိုတော့ဒီမှာတော့ငါတို့မှရှိလို့ကိုယ်စားလှယ်ပေါ့ကိုယ်ဝင်ပေါ့ဒီပတ်စံပြီးလို့ရှိရင်ဒါရှိဖို့တဲ့ပေါ့။ရှိတဲ့အခါမှာကျွန်တော်ကကျွန်တော်ကိုယ်တိုင်ပေါ့နော်။ဒီဖွဲ့ချုပ်ကဟိုအဆင့်တောင်းရှိသူကြောင့်နေလေ။ကျွန်တော်ကတော့ကျွန်တော်သိခဲ့ပြီ။ဒါကြောင့်ဆောင်ရွက်စီချင်ခါမှာကျွန်တော်ကုစတယ်ပြ။ကျွန်တော်ထင်တာကအများကြီးပူတော်အတွေ့ရတယ်။ဒါကြောင့်ကိုယ်ကကြိုးစားကြတယ်။ဒီလိုရှိအစိုးကြီးပြန်မှနိုင်ငံအကြည့်ရောအမြင်ရောအကြည့်ရောကျွန်တော်ထင်တာအများကြီးပူတော်တွေ့ရတယ်။ဒီလိုကျွန်တော်နိုင်ချင်တယ်လေ။တ
င်းနေစရာတွေတဲ့ NLD ပါတီရဲ့ရည်တည်ချက်ကိုအပြည့်အဝနားလည်တဲ့ပြပမှာပညာသင်ကြားခဲ့တဲ့88မျိုးဆက်လူငယ်ပညာရှင်တွေပါဝင်တယ်လို့လေကိုမျိုးရန်အောင်သိန်းကပြောပါဗျ
88ရေးကျော်ပေါင်းကြည့်ပြီးတော့တခုအကြရင်ပြီးတော့မျိုးစုံနေငယ်ကလည်းအဝကြတယ်ငယ်ကမှမာစတာတက်ပြီးရှိတဲ့ပြီးတော့မာဒီပြန်လာရေးကြတယ်ပေါ့နော်အခုအကြောင်းနဲ့မာဒီပြန်လာပြီးတော့ငယ်တဲ့ဆရာကြီးဖြစ်ပါတယ်ကျွန်တော်အနေနဲ့အဖွဲ့ချုပ်ကရှိတဲ့ချက်ဖွဲ့ချုပ်ကစတန်ကိုအပြည့်ချနာနေတဲ့ဆရာတွေကိုပဲเป็นจับจับไปทําอะไรพอจุดนี้ที่จะพอจุดนั้นสแตนโกตีฉันน้ําไม่บูดิตะเนี่ยชื่อเสียอะไรก็อกุจริงๆเนี่ยจับไม่ได้ตีออกอึ้งอ่ะตรุก็ไม่เลซ่าโหป่าวฉันพอจุดกุสเลยไม่รู้อะไรเก็บสระไปมาซื้อว่ะ
energy หลุดต่อกุสเลยอติฤด้วยซ้วยหี่หมิดตินตินแน่ฤไปไหนบ่อเฉิงโตอตวินซีซั่นซองแย่ยามาอะสะบ้ายก็ตินแน่เนี่ยอะเข็ดแค่งวยจี้อะเข็ดแค่ฤชื่อแก่ดาบ่าစောပိုင်းမှာခရိုနီစီးပွားရေးလုပ်ငန်းရှင်တက်ဦးဖြစ်တဲ့ဥတီဇပိုင်ဟိုတယ်တစ်ခုကိုတင်နန်းနေရာအတွက်အသုံးပြုခဲ့တာကြောင့်ဝေဖန်မှုတွေထွက်ခဲ့တယ်လို့လက်ရှိအစိုးရရဲ့ဖိအားပေးမှုကိုလည်းခံခဲ့ရတယ်လို့ကိုမျိုးရန်အောင်သိန်းကပြောပါတယ်
။အဲ့ဒါဥတီဇကလည်းဒီတိုင်းကတော့အဲ့ဒီအကြောင်းကိုကျွန်တော်လူ့ကိုယ်စားလှယ်ပြေးသုံးတယ်ပေါ့နော်။တကယ်တော့တမနာရောနေပြီးတော့တားတယ်။ဟိုတယ်ကြီးဝင်ကြီးကိုလည်းနေပြီးတော့လာပြီးတော့ဘုံထုတ်ခိုင်းတာပြ။ကျွန်တော်တင်နန်းလူ့ကိုယ်စားအချင်းပေါ့ဗျ။မတော်ခဏဥတီစားနေပြီးတော့ဒီလိုမောင်းထုံနိုင်လို့ဆိုတော့မှဟိုစက်ခံပြတာပေါ့နော်အဲ့တော့ကျွန်တော်လည်းတော့ဥတီစားခွဲလည်းပဲအစိုးရနေပြီးတော့ဖိအားပေးတာခဏရချင်းပြနေရတယ်အဓိကတော့ဒီအနေဒီလွတ်တော်ကိုယ်စားလှယ်တွေကိုလူယူနေရပေးရမှာပေါ့အဲ့တော့ကျွန်တော်မြင်တာကအစိုးရမြင်တာကတော့ဒီကိုယ်စားလှယ်တွေမတက်မရပေါ့နိုင်ငံလက်ကြီးမတက်မရဆိုတာမျိုးဖိအားပေးတာကိုကျွန်တော်ခံစားရတယ်ဗျာဒါတော့ဥပဒေအစကိုသူတရားစွဲဖို့တော့ဖြစ်စင်ရတယ်ကျွန်တော်ပြောရတယ်။အဲဒီပုံမှန်လည်းပဲဥပဒေအစပတော်ကိုလူလက်ခံလို့ပြထားတယ်ဗျ
။ဒီတော့တွဲမှာပဲ NLD ဥက္ကဋ္ဌဒေါံဆန်းစုကြည်ဦးဆောင်မဲ့အစိုးရတက်မှာပါဝင်မဲ့သူတွေကိုရွေးချယ်တဲ့နေရာမှာနိုင်ငံချစ်စိတ်ရှိသူဖြစ်ဖို့နဲ့အမားနည်းနိုင်သမျှနည်းတဲ့သူတွေကိုအဓိကထားရွေးချယ်မှာဖြစ်တယ်လို့ပါတီပြောခွင့်ရဦးဝင်းထင်ကပြောဆိုထားပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါ။ရွက်ကပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်내နဲ့တိုင်းအပါအဝင်အစိုးရအဖွဲ့အစည်းတွေကိုဖွဲ့စည်းရမှာအမျိုးသားရင်ကြားစီရေးကိုအခြေခံပြီးတခြားတိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်내နဲ့တိုင်းဒေသအဆင့်အစိုးရဖွဲ့စည်းရေးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မမေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမကြခင်မှာရွေးကောက်ပွဲနိုင်ထားတဲ့ NLD ပါတီအနေနဲ့အစိုးရတစ်တရက်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီလိုဖွဲ့စည်းပြီးရင်တက်ဆိုင်ရာပြည်နယ်တိုင်းအစိုးရအဖွဲ့တွေကိုဆက်လက်ဖွဲ့စည်းသွားရမှာပါလက်ရှိမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ပါတီအနေနဲ့မဲအရေအတွက်အများဆုံးနဲ့အနိုင်ရရှိထားတာပါဒီလိုအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဘ ਹੁ အစိုးရအပြင်တက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတာမှာကျင့်သုံးသွားမယ့်မူဝါဒနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကခုလို VOA ကိုပြောပြပါဗျာ
။မြသားညာစီလူအပ်တဲ့နောက်နမနေ့ကတိုင်းရင်းသားတွေကိုလည်းတိတော်တဲ့နေရာတွေမှာဒီချင်းပေါ်မူဒီတောင်းပေးမယ်ဆိုရဲဟာနမနေ့အဲ့ဒါလည်းတို့ပါမလေဒီဘာမှသေစုစလာကြမလို့အဲ့ဒီမူနှစ်ခုပေါ်မူဒီမှာဒီတော်စုမှာရောတိုင်းနယ်ပြည်မှာရောအဲ့ဒါလည်းတို့ပါမှာပဲ
ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကခန့်အပ်ရမှာပါခန့်အပ်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရသူတွေတဲကပဲရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ဆိုင်ရာဝန်ကြီးတွေကိုတော့သမ္မတခန့်အပ်တဲ့သက်ဆိုင်ရာဝန်ကြီးချုပ်တွေကခန့်အပ်ရမှာဖြစ်ပြီးဒီဝန်ကြီးနေရာတွေအတွက်ကတော့ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဖြစ်เสียမလိုပါဘူးလက်ရှိချိန်မှာပြည်နယ်နဲ့တိုင်းတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေရှိပြီးဒီပါတီတွေကလည်းရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီတွေလည်းပါဝင်ပါတယ်ဒီမှာတိုင်းရင်းသားပါတီတွေကတိုင်းဒေသကြီးပြည်နယ်အစိုးရဖွဲ့တာမှာအနိုင်ရပါတီ NLD နဲ့အတူတကွပါဝင်ဖွဲ့စည်းနိုင်ဖို့လိုလားလျက်ရှိပါတယ်ဒီလိုတိုင်းရင်းသားပါတီတွေကအနိုင်ရပါတီ NLD နဲ့တွဲဖက်ကညှိနှိုင်းလှုပ်ဆောင်လုပ်ပေမဲ့အနိုင်ရ NLD ပါတီအနေနဲ့ကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမရှိသေးပါဘူး NLD ပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကတော့တိုင်းရင်းသားပါတီတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။အဲ
တိုင်းသားကြီးပါလာနိုင်တာပေါ့နော်။အဲဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုအစိုးရမဖွဲ့ခင်မှာကျွန်တော်တို့ကပို့ပြီးတော့ကျွန်တော်ရေးကြီးတဲ့ဥစ္စာလေးတွေရှိပါလိမ့်တယ်။ဘာလဲဆိုကျွန်တော်လွတ်တော်ပေါ့နော်။လွတ်တော်ဥစ္စာလေးတွေကျွန်တော်အရင်လုပ်ရမှာကိုအဲ့ဒါလေးကိုကျွန်တော်လုပ်ပြီးပါခင်ဗျာ။အင်းလာဒီနေ့တော့တချို့ဥစ္စာတွေနဲ့တော့တွေ့ဆုံနေလို့တော့ကျွန်တော်တို့ရှိပါတွေ့ဆုံတာရှိပါတယ်ဒီကကြကျွန်တော်တို့ဆုံးဖြတ်ထားတဲ့ကြောင့်မရှိသေးပါဘူ
းရခိုင်မျိုးသားပါတီကဒုဥက္ကဋ္ဌဒေါက်တာအင်းမောင်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုမှာတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးကတိုင်းရင်းသားလူမျိုးတွေပါဝင်ဖို့လိုအပ်ကြောင်းပြည်နယ်နဲ့တိုင်းအစိုးရတဲ့ဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ်
အမေကလာမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကနော်သူဦးဆောင်ပြီးမှပြည်ထောင်စုအစိုးရကိုဖွဲ့စည်းနိုင်အောင်ဆောင်ရွက်မဲ့အခင်းကျင်းရှိပါလိမ့်မယ်။တိုင်းဒေသကြီးပြည်နယ်မှာလည်းအစိုးရဖွဲ့စည်းနိုင်တဲ့အခင်းကျင်းရှိပါလိမ့်မယ်။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေကတော့နော်ရှိပါတယ်။တော်တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကနော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကြွေးကြော်နေပါတယ်။တ мян နေကလည်းသူအောင်ဆန်းစုကြည်ပြောပါတယ်။အဲ့ဒီသဘောတရားအရာဒီနေ့တခုမှအနိုင်ရနေတဲ့ပါတီကြီးတခုပေါ်မှာဒီမိုကရေစီသဘောအရချင်းကပ်မယ်လို့သုံးသပ်ပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဦးဆိုင်လိတ်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပြပါတယ်
။ကျွန်တော်တို့ SNLD နဲ့ NLD ကြားထဲမှာအစိုးရဖွဲ့ရေးနဲ့ပတ်သက်ပြီးဘာတခုမှဆွေးနွေးညှိနှိုင်းထားတာမရှိသေးပါဘူးခင်ဗျာ။တခြားရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြုတ်မပြင်ဘဲနဲ့ဆိုလို့ရှိရင်ဘယ်သူပဲဝင်ကြီးချုပ်တက်လို့လို့ပေါ့နော်အဲ့တော့တိုင်းလာပြည်သူလူထုတွေအတွက်သိပြီးအကျိုးများစရာအကြောင်းမရှိပါဘူးဝင်ကြီးချုပ်ကိုယ်တိုင်ဟာပြည်내သူပြည်내သားတွေကိုယ်တိုင်ကမဲပေးပြီးရေးချယ်တင်မြှောက်ပြီးသူ့ကိုအလိုကျရင်အလိုကျတဲ့အတိုင်းပေါ့နော်အလိုမကျရင်လည်းသူ့ကိုပြန်ပြီးဖြုတ်ချနိုင်ခွင့် right to recall ပေါ့အဲ့ဒါအတိအကျရှိမှနေသားမျိုးမရောက်မချင်းဟာဘယ်သူပဲဝင်ကြီးချုပ်လို့လို့ကျွန်တော်တက်ကတော့သိပြီးအယုံညှက်စရာအကြောင်းမရှိပါဘူးခင
်ဗျ။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအစိုးရတဲ့ဖွဲ့စည်းရေးအတွက်တမရဝင်ကြီးတွေရဲ့အမည်စရင်းတွေကိုလာမယ့် February 1ရက်နေ့နောက်ဆုံးထားထုတ်ပြန်သွားဖို့ရှိတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ NLD အစိုးရဖွဲ့စည်းရာမှာတိုင်းရင်းသားနိုင်ငံရေးသမားနဲ့ပညာရှင်များNLD ပါတီဝင်အချို့နဲ့လက်ရှိအစိုးရအဖွဲ့မှလူဟောင်းအချို့တို့ပြန်လည်ပါဝင်နိုင်တယ်လို့နိုင်ငံရေးသမားအများစုကတော့တုံ့တက်လျက်ရှိပါတယ်ရှင်
။မိခပြောပြသွားတာပါရှင်။အခုတစ်ခါနားဆရာမကတော့တိုင်းရင်းသားလူမျိုးစုတွေရဲ့စည်ရင်းအချက်လက်တွေထုတ်ပြန်ဖို့နှောက်နှေးနေတဲ့အကြောင်းဘာတွေလဲဆိုတာပါ။တိုင်းရင်းသားလူမျိုးစုတွေအပ
အပဝင်ကြံနေသေးတဲ့အချက်လက်တွေကို2015နှစ်ကုန်ပိုင်းတမမဟုတ်2016အစောပိုင်းမှာထုတ်ပြန်သွားမယ်လို့ဗဟိုသကောင်စီရင်ကော်မရှင်ကပြောထားပေမဲ့တိုင်းရင်းသားလူမျိုးတွေအမြီပြောင်းတာတွေအတန်အတွက်ပြောင်းတာတွေကြောင့်နှောင့်နှေးနေတဲ့အကြောင်းတာဝန်ရှိသူတို့ကပြောပါတယ်လက်ရှိအချက်လက်တွေမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေစုစည်းညှိနှိုင်းပြီးမှသာထုတ်ပြန်သွားမယ်လို့ဆိုပါတယ်အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
2015မေလရုံကထုတ်ပြန်ခဲ့တဲ့ပင်မတကောင်စင်းအစဉ်ခန်းစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေတိုးနှုန်းမြို့ပြနဲ့ကျစ်လက်နေလူဦးရေကျားမဦးရေလူဦးရေအချို့ပိရမစ်ကလေးမွေးဖွားနှုံနဲ့တည်ဆုံသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေနဲ့ဘာသာရေးကိုယ်ကွယ်မှုဆိုင်ရာအချက်လက်တွေအပါအဝင်ကြံနေသေးတဲ့အချက်လက်တွေကို2015နှစ်ကုန်ပိုင်းဒါမှမဟုတ်ဒီနှစ်အစောပိုင်းမှာထုတ်ပြန်သွားမယ်လို့ပြောဆိုထားခဲ့ပေမဲ့လို့နှောင့်နှေးကြံ့ကြာမှုတွေလည်းရှိနေရပါဒါနဲ့ပတ်သက်လို့ဗဟိုသကောင်စီးရင်ကော်မရှင်ကညွှန်ကြားရေးမှူးဦးမြင့်ကျိုင်ကအခုလိုပြောပါရစေ
။ဘာကြောင့်နှောင့်နှေးရလဲဆိုတော့ကျွန်တော်တို့လူမျိုး135မျိုးကတော့ကျွန်တော်တို့ကုန်နံပါတ်တွေရှိတာပေါ့နော်။အဲ့ကုန်နံပါတ်တွေကတော့ရေးလာတော့ကျွန်တော်တို့ဒီမှာသုံးတဲ့ဟိုဟာမှာဆက်တရနေပြီးတော့ချက်ချင်းသူကအဲ့ဒါတွေကကွန်ပျူတာထဲမှာချက်ချင်းရောက်သွားပြီးတော့ချက်ချင်းပေါ်ပြလို့ရတယ်။အဲ့မင်းကျန်တဲ့လူမျိုးတွေကနာမည်တွေသူကဟိုဘောနာမည်ပြောင်းတာတွေနာမည်ဟိုဘောတပ်ဖို့တပ်ညွှန်ပြင်တာတွေဒီလိုဟာမျိုးတွေပြောကြတာပေါ့ဥပမာအားဖြင့်ကျွန်တော်တိုင်းသား135မျိုးတွေမှာပါတယ်တိုင်းလျံပေါ့တိုင်းလျံဆိုရင်အခုသူကတိုင်းလျံလို့မပြောတော့ဘူးရှမ်းပြည်လို့ပြောတယ်ရှမ်းပြည်ကကုန်းနံပါတ်ထဲမှာမပါတော့သူကချပြီးတော့ရေးလာတယ်ဒီလိုပဲဟိုမှာခမီးကလည်းတချို့ကခမီးလို့မပြောတော့ဘူးခုမီးလို့ပြောတယ်ခုမီးကကုန်းနံပါတ်ထဲမှာမပါတော့ချရေးလာတယ်အဲ့လိုနာမည်ပြောင်းတာတွေလူမျိုးအပေါ်ကြောင်းတာတွေအတန်တက်ကြောင်းတာတွေအဲ့ဒါတွေအားလုံးကကိုယ့်နံပါတ်နဲ့မညီတဲ့အတွက်ချရေးလာတဲ့ဟာတွေအားလုံးကိုစစ်ထုတ်ပြီးတော့ကျွန်တော်တို့ကပြန်ပြီးကွန်ပျူတာနဲ့ရိုက်ချက်နေရတာပေါ့ကျွန်တော်တို့အင်နာဆုဆော်ရဲဘောက17တန်းအောင်ရှိတယ်ဗျအဲ့17တန်းထဲမှာဆက်ကမဖတ်နိုင်တဲ့ဟာတွေကိုရွေးထုတ်ပြီးတော့ကျွန်တော်တို့ကဟိုကြံမှာဆိုလို့အချင်းချင်းခါခါနဲ့အဖွဲ့တွေဖွဲ့ပြီးတော့နေပိုင်းညပိုင်းနဲ့စစ်ဆေးပြီးတော့ဆောင်ရွက်နေရတဲ့နေသားပါဗျ
ဒီတစ်ခေါက်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်သကောင်စင်းထုတ်ပြန်မှုမှာတော့ဝင်ငွေရရှိဖို့လုပ်ကိုင်တဲ့လုပ်ငန်းအသေးစိတ်အချက်လက်တွေဖြစ်တဲ့အသက်ငွေဝန်းချောင်းအတွက်လုပ်ကိုင်တဲ့လုပ်ငန်းတွေအကြောင်းကိုလည်းရင်းဆုံးထုတ်ပြန်သွားမှာဖြစ်ပြီးတော့ဘာသာရေးကူးကွယ်မှုဆိုင်ရာအချက်လက်တွေနဲ့တိုင်းရင်းသားလူမျိုးစုတွေမျိုးနွယ်စုဆိုင်ရာအချက်လက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားဖို့လည်းရှိပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်မှာအချက်လက်တွေအားလုံးမပြည့်စုံသေးတဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေညှိနှိုင်းဆွေးနွေးပြီးမှသာလူမျိုးစုဆိုင်ရာအချက်လက်တွေထုတ်ပြန်သွားမှာဖြစ်တယ်လို့ဘယ်ချိန်ထုတ်ပြန်မလဲဆိုတာကိုလည်းတိကျပြောလို့မရသေးဘူးလို့သူကဆက်ပြောပါတယ်
။တိုင်းရင်းသားမျိုးစုဆိုင်ရာအချက်လက်တွေထုတ်ပြန်မှုရှိတယ်။ဒါပေမဲ့အဲ့ဒါတွေကတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဒီဘက်ကပညာရှင်တွေပညာရှင်တွေဆိုတာတော့ဒီကသမိုင်းပညာရှင်တွေရည်ကြည်မှုပညာရှင်တွေမနုဿဗေဒပညာရှင်တွေဒီလူရည်ပညာရှင်တွေအဲ့ဒီအဖွဲ့တွေနဲ့ဒီတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေဒီနေ့ဒီမှာထုတ်ပြန်မှာဖြစ်ပါတယ်လို့ကျွန်တော်ပြောပါတယ်ဗျာ
ဟုတ်ကဲ့ခမန်းကြီးဘယ်ချိန်လောက်များထုတ်ပြန်သွားဖို့ရှိမလဲခင်ဗျာ
နားအနေနဲ့တော့ကျွန်တော်ပြောဖို့ခက်တယ်ဗျာပြောဖို့ခက်တယ်ဆိုတော့လောလောဆယ်ကိုကျွန်တော်တို့ကဟိုဒီစီးရင်းစရာအလုံးကိုကျွန်တော်တို့လက်ထဲကိုမရောက်သေးဘူးပြည့်စစ်ပြီးတော့တက်ချက်တုံးပဲဖြစ်နေတယ်ကျွန်တော်တို့လက်ထဲကိုစုံပြီဆိုရင်တော့ကျွန်တော်တို့ကဆွေးနွေးပွဲကိုဟိုခုနလိုပေါ့ဘယ်နေရာမှာလုပ်မယ်အချိန်ဘယ်လောက်ပေးမယ်အဲ့ဒါဆိုရင်တော့ဘယ်လောက်လောက်မှထုတ်ပြန်မယ်ဆိုတာကိုကျွန်တော်ပြောလို့ရမယ်အခုလက်ထဲမှာအချက်လက်တွေအလုံးကမစုံမဲနဲ့ဒီစီပြီးတော့ကျွန်တော်တို့ကပြုစုနေတဲ့အချိန်မဖြစ်တဲ့ဆိုလို့လအနေနဲ့ကျွန်တော်မပြောနိုင်သေးပါဘူးခင
်ဗျ။နှစ်ပေါင်း30ကျော်မှပထမဆုံးအကြိမ်ပြန်လည်ကောက်ခံပြီးပြည်လုံးကျွတ်တကောင်ဆင်ထုတ်ပြန်နိုင်ခဲ့တာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းချီချူပြောဆိုထားတယ်လို့ဒီစရင်ဟာပထမဆုံးနိုင်ငံတကာအဆင့်မီတယ်လို့လည်းသုံးသပ်ပြောဆိုသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေစီးမပါတာကတော့အခုထွက်လာတဲ့တကောင်ဆင်ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။2014ခုနှစ်ကစီးရင်ကောက်ယူခဲ့တဲ့သတင်းနှစ်ပတ်မှာစီးရင်ကောက်ခံခဲ့သူတသိန်းကျော်ဟာနိုင်ငံတော်ဝန်ကအိမ်အောင်စုစုပေါင်း17တန်းကျော်လူဦးရေ98ရာခိုင်နှုန်းကိုတွစ်ဆုံပြီးတော့စီးရင်ပြုစုနိုင်ခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်မြန်မာသတင်းစာမားတွေကတော့ဒီလောက်ပါပဲအခုဒေတာအတွင်းဘက်ကိုလည်းအလှည့်ပေးပါစီရှင်အာရှတလွားမှာအစ္စလာမစ်စစ်သွေးကြော်တွေရဲ့ NDA ပို့ပြီးတော့များလာပုံရနေတဲ့အခြေအနေအကြောင်းရှရွန်ဘင်ဆင်ဟောင်းကောင်ကနေသတင်းပေးပို့ထားတာကိုပြောပြပေးသွားမှာပါရှင်ဂျာတာဗရီနေ့ကဂျကာတာမြို့လယ်ကောင်တိုက်ခိုက်ခံရမှုမှာတိုက်ခိုက်သူ9ယောက်နဲ့အတူအရက်သား2ယောက်သေဆုံးခဲ့ရပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအစ္စလာမ်ပစ်စစ်သွေးကြောအုပ်စုကစုမိုးနယ်မြေတစ်ခုဖန်တီးဖို့ကြံစည်နေသလားရေလို့အာရှတဝမ်းမှာပို့ပြီးတော့စိုးရိမ်လာရပါတယ်။ဒီဇင်ဘာ23ရက်နေ့ကဂျာဘာကျွန်းမှာအသေးခံဘုံးခွဲတိုက်ခိုက်ရေးအင်ဂျီဝစ်ဆင်ထားတဲ့တရုတ်လူမျိုးခွေကမွတ်စလင်တယောက်အပါအဝင်လူ73ယောက်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုဖြစ်လာတာပါ။အဲ့ဒီတရုတ်ခွေကအမျိုးသားနဲ့လူတော်များများဟာအစ္စလာမစ်စစ်သွေးကြွအုပ်စုအတွက်တိုက်ခိုက်ဖို့အင်ဒိုနီးရှားအရှေ့ပိုင်းတောထဲမှာခိုအောင်းနေတဲ့ဆန်တိုဆိုရဲ့အမိန့်ကိုစောင့်နေတာဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကယုံကြည်ထားပါတယ်။ အင်ဒိုနီးရှားနိုင်ငံတဲ့တရုတ်လူမျိုးအများပြားဝင်လာနေတာဟာဘာသာရေးစစ်ပွဲဆင်နွှဲဖို့ဖြစ်တယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကယုံကြည်ထားတာပါအင်ဒိုနီးရှားနိုင်ငံရာဂျာရတ်မန်နိုင်ငံတကာလေ့လာရေးကျောင်းကဘီဘီယာဆင်ကတော့စစ်သွေးကြွတွေဟာ ISD နဲ့ဆက်သွယ်ဖို့တွားလာရေးမှာအင်ဒိုနီးရှားနိုင်ငံကအဝင်အထွက်လမ်းကြောင်းဖြစ်နိုင်ခြေများလာနေတဲ့အကြောင်းအခုလိုပြောပါတယ
် Most of them are actually en route either on the way to Syria Iraq and on the way back
စီးရီးယားတို့အီရတ်တို့ကိုသွားမယ်ဆိုရင်ပဲဖြစ်ဖြစ်အရှိတောင်အာရှဘက်ကိုပြန်လာဖို့လမ်းမဲ့ဖြစ်ဖြစ်ဒါမှမဟုတ်စီးရီးယားနဲ့အီရတ်ကပြန်လာပြီးတဲ့နောက်အရှိတောင်အာရှကိုသွားဖို့ပဲဖြစ်ဖြစ်အင်ဒိုနီးရှားကအင်မတန်လမ်းကြောင်းတင်နေပါတယ်လို့သူကပြောတာပါဂျကာတာမြို့ကအကြမ်းဖက်မှုဆိုင်ရာကျွမ်းကျင်သူထော့ဒ်အီလီယော့ကတော့ ISD ရဲ့ဝါဒဖြန့်မှုတွေကဝီဂါလူမျိုးတွေကိုတရုတ်ပြည်အနောက်ပိုင်းအစွန်းကရှင်ကျန်းပြည်နယ်ကနေထွက်ခွာသွားဖို့စွမ်းဆောင်နိုင်တာဖြစ်ကောင်းဖြစ်မယ်လို့ဆိုပါတယ
်။ Spread of ISIS's propaganda. I think Xinjiang is not immune to that also.
ISD ရဲ့ဝါဒဖြန့်မှုတွေပြန့်နှံ့ခဲ့ပြီးတဲ့နောက်ရှင်ကျန်းပြည်နယ်ကအဲ့ဒီဝါဒဖြန့်မှုတွေရဲ့မှိုင်းမိသွားပါတယ်။အဲ့ဒီဒေသအတွင်းကတခြားဝီကတချို့ကလည်းပဲဘာသာရေးစစ်ပွဲအတွက်တခြားတိုင်းပြည်တွေကိုရှာဖွေလာရအောင်ဆွဲဆောင်သိမ်းသွင်းနိုင်ခဲ့တယ်လို့ယူဆပါတယ်။
လူငယ်တဲ့နှစ်အနည်းငယ်တုန်းကရှင်ကျန်းပြည်နယ်မှာကန့်ကွက်စန္ဒပြမှုတွေအကြမ်းဖက်မှုတွေအတွင်းလူတွေရာနဲ့ချီးပြီးတော့တည်ဆုံခဲ့ရတာပါ။ဘာသာရေးနှိပ်ကွပ်မှုနဲ့ထုံနှံဒလိတွေဖျောက်ဖျက်ခံရမှုတွေကဝီဂါလူမျိုးတွေတရုတ်ပြည်ကိုစွန့်ခွာရအကြောင်းဖြစ်စေခဲ့ပါတယ်။တရုတ်အာဏာပိုင်တွေကတော့ဒေသရင်းမှာအကြမ်းဖက်မှုတွေကိုအမြင့်ဖြတ်ချိန်မုံမယ်လို့ပြောထားခဲ့တာပါ။တချို့ကတော့အဲ့ဒါဟာဖိနှိပ်ချုပ်ချယ်မှုတွေနဲ့ဝီဂါတိုင်းရင်းသားလူနည်းစုတွေကိုလူမျိုးပြောက်အောင်လုပ်နေတာတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့အာထုတ်မှုတရက်တာဖြစ်တယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်အတွင်းဂျကာတာကိုတိုက်ခိုက်ခံရတာနဲ့ပြီးခဲ့တဲ့လတွေကဝီဂါတရုတ်တယောက်ကိုဖမ်းဆီးရခဲ့တာတွေဟာတရုတ်ပြည်မကြီးနဲ့နိုင်ငံခြားတိုင်းပြည်တွေမှာအကြမ်းဖက်မှုအန္တရာယ်တွေကြီးထွားလာနေတဲ့အကြောင်းတရုတ်ပြည်ကအခိုင်အမာပြောနေခဲ့တာဟုတ်မှန်ကြောင်းထောက်ခံပေးရကြပါလိမ့်မယ်။ပီကင်းတက်ကတူကနိုင်ငံတကာဆက်ဆံရေးပါမောက္ခဝန်ထောင်းကအခုလိုအကြမ်းဖက်မှုတွေကနေတရုတ်နဲ့အင်ဒိုနီးရှားနိုင်ငံတွေကြားဆက်ဆံရေးပိုးပြီးတော့တိုးတက်မှုရစေလိမ့်မယ်လို့ဆိုပါတယ
်။ This is actually the occasion of the really good legal cooperation between
အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်တရုတ်နဲ့အင်ဒိုနီးရှားတို့အတူပူးပေါင်းဆောင်ရွက်လာစီရေးလမ်းကြောင်းကိုအမှန်တကယ်ညွှန်ပြနေတာပါပဲ။ဒါရမကတရုတ်နဲ့အင်ဒိုနီးရှားနိုင်ငံတွေဟာအကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကိုလည်းအတူခံစားနေကြရတာကြောင့်လည်းဖြစ်ပါတယ်လို့မစ္စတာဝမ်ထောင်းကပြောသွားတာပါအင်ဒိုနီးရှားနိုင်ငံဟာတက္ကရ2000ပြည့်အစောပိုင်းကာလကလေးကလူပေါင်း200နှစ်ယောက်တည်ဆုံခဲ့ရတဲ့ဘာလီညက်ကလပ်တစ်ခုကိုဘုံခွဲတိုက်ခိုက်ခံရမှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုပေါင်းများစွာကိုခံလာခဲ့ရတာလည်းဖြစ်ပါတယ်ရှင်
ဒိုင်းနာလနဲ့ကန်ပွဲတွေတက်မတော်မှာတာဝန်ထမ်းဆောင်ဖို့ပြည်တော်စုငင်းချိုင်းညီလာခံဖွင့်ပွဲနေ့မှာတက်မတော်ကောင်ရဲဦးစီးချုပ်ဗဂျိုမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်။ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလား။ဒိုင်းနာလနဲ့ကန်ပွဲတွေအနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်ဖို့အလားအလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဖျော်ရီအမေရိကန်တိုင်ရဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဖျော်ရီအမေရိကန်တိုင်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာ၊သိပ္ပံနဲ့နည်းပညာအမျိုးသမီးကန်တာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2016ခုနှစ် January လ16ရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုဆက်ပြီးအတန်းလွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်စင်နိုင်ကြပါတယ်ရှင်။အခုအချိန်ပိုင်းတွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေနဲ့တူမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့နောက်ထပ်နိုင်စင်အမှာကတော့
ဆက်ပတ်လေးရလေတစ်တုံးတွေပြုံးတည်တဲ့ပြဿနာပေါ့နော်။မိုးရွာတဲ့ပုံစံကိုသွားပြီးတော့ထိကြိုက်တယ်မိုးရေရလဲပမာဏလဲပြောင်းလဲသွားမယ်အဲ့ပြတ်တယ်
ဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေအေဂျီပါကဘာပေါ်ကထိမ့်သိမ်းဆောက်ရှောက်ရမယ်ဒေတာဖြစ်တတ်မှတ်ခံထားရတဲ့အင်္ဂလိပ်ဒေတာကိုဘယ်လိုဆောက်ရှောက်ရမလဲဆိုတာသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရပါမယ်အဲ့လိုအစီအစဉ်တွေကမှအခုရေဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာဘော်မပြက်ကောက်နှုတ်စုစည်းပြီးတော့မနန္ဒာချန်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်2016မှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဘယ်ကိုဦးတည်မလဲဆိုတဲ့ခေါင်းစဉ်နဲ့ Frontier မြန်မာရဲ့အင်တာနက်စာမျက်နှာမှာတော့မြန်မာနိုင်ငံမှာအရင်စစ်ဆိုးရလက်ထက်ကခြေနေတွေကြောင့်အမေရိကန်ကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေရဲ့အလားအလာကိုသုံးသပ်ထားပါတယ်။ဒဏ်ခတ်မှုတွေဖယ်ရှားပေးခြင်းအပြင် NLD အစိုးရတဲ့အတွက်အားရှိစရာဖြစ်လာနိုင်ပေမယ့်အမေရိကန်ရဲ့ဆုံးဖြတ်ချက်တွေဟာဒီနှစ်အမေရိကန်ရွေးကောက်ပွဲအပေါ်မှာလည်းဒစိမ့်တစ်ပိုင်းမူတည်လိမ့်မယ်လို့ဆောင်းပါရှင်ပီတာဂျန်ဆန်းကအစချီထားပါတယ်။မြန်မာနိုင်ငံပေါ်ဒဏ်ခတ်မှုတွေလျှော့ပေးပြီးတနမန်အဆက်အသွယ်တွေအပြည့်အဝပြန်လည်ထူထောင်ခဲ့တာဟာသမ္မတအိုဘားမားအစိုးရအတွက်အောင်မြင်မှုတစ်ခုဖြစ်ခဲ့ုံမကသမ္မတရဲ့ဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်အတွက်ပါအမှတ်ရစရာဖြစ်နေတာမို့အမေရိကန်လွှတ်တော်နှစ်ရက်လုံးကိုထိန်းချုပ်ထားတဲ့အတိုက်ခံရီပက်ဘလစ်ကန်ပါတီကဒဏ်ခတ်မှုတွေဖယ်ရှားဖို့ကိုလက်ခံပါမလားမသေးကြဘူးလို့လည်းဆောင်းပါရှင်ကထောက်ပြထားပါတယ်ဖြစ်နိုင်ခြင်းနီလန်တစ်ခုအနေနဲ့ကတော့မြန်မာနိုင်ငံမှာအစိုးရတက်ကိုဥဆောင်မဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမေရိကန်ပြည်ထောင်စုကိုတရားဝင်ခရီးစဉ်နဲ့လာရောက်ပြီးတော့လွှတ်တော်မှာကိုယ်တိုင်ကိုကျတိုက်တွန်းတာမျိုးဒဏ်ခတ်မှုတွေကိုအပြီးပိုင်ရုပ်သိမ်းတာမျိုးမဟုတ်ပဲယာယီအားဖြင့်ဖယ်ရှားပေးတာမျိုးတောင်းဆိုခဲ့မယ်ဆိုရင်တော့ Republican ဥဆောင်တဲ့လွှတ်တော်အနေနဲ့ငြင်းရခတ်လိမ့်မယ်လို့ဆိုပါတယ်။ကြံနေသေးတဲ့ဒဏ်ခတ်မှုတွေရုပ်သိမ်းတာဟာမြန်မာနိုင်ငံမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေပေါ်ကြည်ကြည်မမအကျိုးသက်ရောက်နိုင်တယ်ဆိုတာကိုလူတိုင်းကလက်မခံကြပေမဲ့လေမြန်မာနိုင်ငံမှာယင်းနှိမ့်မြုံနံမှုအများဆုံးလည်းဖြစ်ဩဇာလွှမ်းမိုးမှုလည်းရှိတဲ့တရုတ်နိုင်ငံနဲ့ချိန်ဝင်ရှာညှိနှိုင်းဖို့ဟာအမေရိကန်အတွက်ဒဏ်ခတ်မှုတွေကိုဖယ်ရှားဖို့နောက်ထပ်အကောင်းဆုံးအကြောင်းပြချက်တစ်ခုဖြစ်တယ်လို့လည်းညှိကုံးချုပ်ရေးသားထားတဲ့စောင်းမကိုပြည့်စုံဖတ်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ A Lesson in Humility နိုင်ချမှုသင်ကန်းစာဆိုတဲ့ခေါင်းစဉ်နဲ့ဂျကာတာပို့သတင်းစာရဲ့အတွေ့အမြင်ဆောင်းပါးမှာတော့တမိုင်းနောက်ခံတွေတူကြတဲ့အင်ဒိုနီးရှားနဲ့မြန်မာနှစ်နိုင်ငံသားမှာပြုပြင်ပြောင်းလဲမှုဖော်ဆောင်ရေးလမ်းကြောင်းမှာတော့အင်ဒိုနီးရှားကမြန်မာနိုင်ငံအတွက်စံပြနမူနာတစ်ခုဖြစ်ခဲ့တယ်ဆိုတာနဲ့ဆောင်းပါးကိုစာချီထားပါတယ်။တစ်ချိန်ကအင်ဒိုနီးရှားနိုင်ငံဟာဒီကနေ့မြန်မာနိုင်ငံအခြေအနေလိုပဲဆက်အာဏာရှင်အုပ်ချုပ်မှုကနေအရက်သားဒီမိုကရေစီအုပ်ချုပ်ရေးဘက်ကိုပြောင်းလဲခဲ့ပြီးတော့သတင်းလွတ်လပ်ခွင့်တွေအရက်သားလူမှုအဖွဲ့တွေဖွဲ့စည်းခွင့်ပြုတာစသဖြင့်အဲ့လိုတိုးတက်မှုတွေကိုမြန်မာနိုင်ငံထက်ဆော့ပြီးတော့မြင်တွေ့ခဲ့ရပြီးမယ်အကျင့်ပြတ်ချစားမှုနဲ့နိုင်ငံရေးအရာသဘောထားကွဲလွဲမှုတွေတခြားပြဿနာတွေအတွက်တော့ရုန်းကန်ဖြေရှင်းနေရဆဲလို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကတခဲနဲ့အနိုင်ရခဲ့ပြီးတော့အရက်သားတစ်ပိုင်းအစိုးရအုပ်ချုပ်မှုကိုအဆုံးသတ်ဖို့ဖြစ်လာခဲ့တာဟာအင်ဒိုနီးရှားမှာဆူအာတိုလက်ထက်ကဂိုကာပါတီလုတ်ခဲ့တဲ့ပုံစံနဲ့ဆင်တူတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားရဲ့ဒီကနေ့ခေတ်နိုင်ငံရေးလောကကစိတ်ပျက်စရာအခြေအနေတွေကိုဆောင်းပါရှင်ကရည်ညွှန်းပြီးတော့ထောက်ပြထားပါတယ်။ဒီကနေ့ရန်ကုန်မြို့ရဲ့လမ်းမတွေပေါ်မှာယုံကြည်မှုနဲ့စိတ်သက်ကြန့်ခိုင်မှုတွေပြန့်နှံ့လာနေတယ်လို့ဂျကာတာနဲ့တခြားနေရာနဲ့ပြန့်နှံ့စေခြင်းတယ်လို့ဆောင်းပါကိုအဆုံးသတ်ထားပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
call it a day
ဖြစ်ပါတယ်ဆာလုံးပေါင်းက C A L L call ကခေါ်တာ IT it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု DAY day က yes ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဓိပေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ item ဓိပေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပ်ပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုတဲ့အဓိပ္ပာယ်ကိုဆောင်းပါလေဒီသုံးနှစ်ပတ်သက်ပြီး George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစင်းနေနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုတ်သိမ့်တော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော့မယ်အလုတ်သိမ့်တော့မယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Call it a day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းဆက်ပါအောင်မယ်ရှင်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်က2015ခုနှစ်အတွက်အကောင်းဆုံးအမျိုးသမီးဘောလုံးသမားဆုကိုစကားတင်သုံးဦးအနက်ကအမေရိကန်ဘောလုံးအမျိုးသမီးအားကစားသမားကာလီရိုက်ယော့ကိုဇန်နဝါရီလ17ရက်နေ့ကရွေးချယ်ချီးမြှင့်ခဲ့ပါတယ်။အမေရိကန်ဘောလုံးလောကမှာသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ဆက်ပေးထားပါရှင် You can bend but never break me cause it only serves to make me more determined to achieve my Carly Lloyd
ဤ၎င်းဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာစနော်ရီလာဆက်တရနေ့ကကျင်းပခဲ့တဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့2015အကောင်းဆုံးကမ္ဘာဘောလုံးသမားအမျိုးသားနဲ့အမျိုးသမီးဆုရှင်တွေကိုကြေညာရမှာအကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးသမားအဖြစ်အမေရိကန်နိုင်ငံကကာလီလွိုက်ရရှိခဲ့တဲ့အကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ။ဆုပေးပွဲခန္ဓာပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာတော့ကာလီလွိုက်ကဆုရရှိမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်။
But obviously, as we all know, I couldn't have done this without my teammates. It took all 23 players to win a World Cup. It's on the table.
အလုံးတီတဲ့အတိုင်းပါပဲ။ကျမအနေနဲ့ကျမအသင်းသူတွေရဲ့အကူအညီမပါဘဲနဲ့ဒီနေရာကိုမရောက်လာနိုင်ပါဘူး။ကျမတို့အသင်းသူ23ဦးစလုံးရဲ့ကြိုးပမ်းမှုကြောင့် FIFA ကမ္ဘာဖလားဘောလုံးစုကိုကျမရရှိနိုင်ခဲ့တာဖြစ်ပါတယ်။ Olympic ပြိုင်ပွဲအတွက်လည်းဝင်ပြိုင်နိုင်ဖို့ကျမတို့အသင်းသူ18ဦးစလုံးကကြိုးပမ်းခဲ့ကြပြီးအိုလံပစ်အမျိုးသမီးဘောလုံးချန်ပီယံဆုကိုလည်းရရှိခဲ့တာဖြစ်ပါတယ်။သူတို့မပါဘဲနဲ့ကျမဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဒါအပြင်ကျမရဲ့နီးပြတွေဘောလုံးအသင်းအမှုတန်းတွေဘောလုံးကိုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးပါပဲ။ကျမသိတ်ကိုဂုဏ်ယူရပါတယ်လို့ကာလီလွိုက်ကသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးလက်ရွေးစင်အသင်းမှာလေတန်းလူဖြစ်ကစားတဲ့အသက်33နှစ်အရွယ်ကာလီလွိုက်အတွက်ကတော့2015 FIFA ကမ္ဘာဖလားအကောင်းဆုံးအမျိုးသမီးအားကစားသမားဆုချီးမြှင့်ခြင်းခံရတာကတော့သူ့ဘောလုံးတက်တမ်းမှဂုဏ်ယူရဆုံးအခါသမယလို့ဆိုရမှာပါကာလီလွိုက်အနေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအကောင်းဆုံးအမျိုးသမီးအမေရိကန်ဘောလုံးသမားဆုကိုချီးမြှင့်ခြင်းခံခဲ့ရတယ်လို့ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွင်ကလေရွှေဘောလုံးစုနှင့်ငွေဖနှတ်စုတို့ကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ်
။ There it is. The golden ball to Carly Lloyd. This is interesting guys. Just the second American to win the golden ball.
သူနေနဲ့2015ခုနှစ်တဲ့ FIFA ရဲ့အကောင်းဆုံးအမျိုးသမီးဘောလုံးဆုရှင်ဖြစ်စကားတင်စီးမှာဂျပန်နိုင်ငံကလက်ရွေးစင်အမျိုးသမီးဘောလုံးကစားသမားအာယာမီယန်မာနဲ့ဂျာမနီကဆီလီယာဆာစစ်တို့နဲ့အတူအမီတင်သွင်းခြင်းခံရစဉ်ကသတင်းမီဒီယာနဲ့တွေ့ဆုံမိမြန်ကမှကာလီလွိုက်ကသူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့အခုလိုဖြေကြားခဲ့ပါတယ
် Well I think it's just being mentally prepared I think that's the biggest thing you know
ချမကတော့စိတ်ဓာတ်အားဖြင့်အဆင်သင့်ဖြစ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ကိုယ်ကာယအားဖြင့်အဆင်သင့်ဖြစ်ဖို့ကတော့ပြိုင်ပွဲဝင်မှုအစပြိုးပေးခဲ့တာဖြစ်တယ်လို့ဆက်ထိန်းသွားနိုင်ဖို့မှလည်းလိုအပ်တာဖြစ်ပါတယ်ဒါပေမဲ့စိတ်ဓာတ်အားဖြင့် ကြန့်ခိုင်တယ်အမြင်ကျဲတယ်အဆင်သင့်ရှိတယ်အာယုံဆူးဆိုင်နိုင်ဖို့အတွက်ကလည်းအရေးကြီးပါတယ်အရေးကြီးဆုံးအချိန်ရောက်လာပြီးကျမအတင်းကကျမကိုလိုအပ်နေပြီဆိုတဲ့အခါကျမစိတ်ကတကယ်ပဲစွမ်းကုန်ကစားရမယ်ဆိုတဲ့စိတ်ဖြစ်လာပါတယ်လို့ကာလီရိုက်ကဖြေကြားခဲ့ပါတယ်ဒါအပြင်သူ့ဘဝတက်တန်းတစ်လျှောက်မှလည်းအမြဲပဲကြိုးပမ်းခဲ့ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Throughout my career nothing's been handed to me I've had to work for every single moment I've had good
ကျမဘဝတက်တန်းတစ်လျှောက်မှပါမကျမလွယ်လွယ်နဲ့မရခဲ့ပါဘူးကျမအောင်မြင်မှုရဖို့အတွက်အမြဲပဲကြိုးစားခဲ့ရတာပါကျမတွေကတော့ပျော်ရွှင်တဲ့အချိန်တွေရှိသလိုစိတ်ဆင်းရဲတဲ့အချိန်တွေစိတ်ဓာတ်ကျရတဲ့အချိန်တွေလည်းရှိခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုရတဲ့အခါတွေလည်းရှိပါတယ်အောင်မြင်မှုရတာတွေတဲ့ဆိုင်ဆုံးရှုံးမှုကတဆင့်ကျမသင်ခန်းစာပူရခဲ့တာပါကျမတွေကတော့အချိန်တိုင်းမှာအဆိုးအကောင်းကအမြဲတမ်းကြုံတွေ့နေရပေမဲ့လို့လေကျမကအကောင်းဘက်ကရှုမြင်ပြီးကိုယ်စိတ်ကိုခိုင်မာအောင်ထားပြီးအဲ့ဒီအခက်အခဲတွေကိုကြော်လွှားဖို့ကျမစူးစမ်းခဲ့ပါတယ်လို့ကာလီလွိုက်ကပြောခဲ့တာဖြစ်ပါတယ်။ကာလီလွိုက်အနေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းတမိုင်းမှာ2008ခုကနဲ့2012ခုအိုလံပစ်မှာရွှေတံဆိပ်ဆုရဖို့ဂိုးတွေတွင်းပေးနိုင်ခဲ့တယ်လို့ကနေဒါမှာကျင်းပခဲ့တဲ့2015 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတုန်းကလည်း2012ခုတုန်းကအမေရိကန်အသင်းကိုဂျပန်အသင်းအနိုင်ရရှိခဲ့တဲ့မကြေပွဲမှာလည်းတမိုင်းကြွေးကိုပြန်ဆတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုစဉ်ကဂျပန်အသင်းကိုအမေရိကန်က5-2နဲ့အပြတ်အသတ်အနိုင်ရရှိလိုက်တဲ့ပွဲကို TV ကတဆင့်ကြည့်ရှုခဲ့တဲ့တချင်ကမြမလေရွေးစင်ဘောလုံးသမားဖြစ်ခဲ့သူကိုရင်ထွေးရဲ့ပြန်ပြောင်းပြောပြချက်ကိုလည်းနားဆင်စေချင်ပါတယ်
။ကာလီရိုက်ပေါ့နော်သူ့ကိုကျွန်တော်စပြီးတော့တွေ့လိုက်လေဆိုတော့သူနဲ့မက်ဆီနဲ့ဒီကမ္ဘာအကောင်းဆုံးဘောလုံးသမားဆူရတာအမျိုးသားမှာကျွန်တော်မက်ဆီရတယ်အမျိုးသမီးမှာကာလီရိုက်ရတယ်သူ့ကိုကျွန်တော်တွေးလိုက်တဲ့အခါကျသူကရပင်ရိုက်ထိုက်တဲ့အမျိုးသမီးတဲမှာပါတယ်ဆိုတာလည်းကျွန်တော်လက်ခံတယ်ဘာကြောင့်လဲဆိုတော့ကျွန်တော် 2015 ကမ္ဘာဖလားဘောလုံးပွဲတွေကိုကျွန်တော်ကနေဒါမှာကျင်းပတဲ့ပွဲအမေရိကန်ပွဲမှန်တယ်များကျွန်တော်ကြည့်ခဲ့တယ်ကျွန်တော်အုပ်စုပွဲတွေ quarter final တွေ semi final တွေ final တွေသူ့ကိုကမ္ဘာသတိထားလာလိုက်ဆိုတော့ကျွန်တော် quarter final မှာတရုတ်နဲ့တခြားတဲ့အချိန်မှာသတိထားမိတယ်အကောင်းဆုံးကတော့သူကစားသွားတဲ့နောက်ဆုံးကစားသွားတဲ့ကျွန်တော်တို့ဒီ final မှာဂျပန်နဲ့ကစားသွားတော့ပေါ့နော်သူကတော့ဗာလဲဆိုတော့ playmaker လို့ကျွန်တော်ဘောလုံးသမားကတော့ကြည့်လိုက်ပြီဆို playmaker ဘောလုံးလည်းရအောင်ဖန်တီးပေးတယ်တခြားလူကိုသွင်းအောင်လည်းဖန်တီးပေးတယ်သူကိုယ်တိုင်လည်းကိုသွင်းခဲ့တယ်ဒါကြောင့်မို့လဲသူကဒီပွဲအလုံးမှာသူက goal ပေါင်း6 goal ပေါ့နော်ကျွန်တော်မှတ်မိသလားအဲ goal ပေါင်း6 goal သွင်းခဲ့တာကိုကျွန်တော်တွေးရတယ်နောက်ဆုံးကျွန်တော်တို့ဒီဂျပန်နဲ့ကစားခဲ့တဲ့ final ပွဲမှာဆိုရင်တော့တနင်္ဂနွေလုံးတကဘာလုံးကြည့်နေတဲ့ချိန်မှာပထမဆုံး16မိနစ်မှာကောင်းတိုင်ကျွမ်းလာတာကာလီရိုက
် With a score to settle against the defending champions Japan and this is how quickly it would start.
Well yeah, Megan Rapinoe drives the ball in, Carly Lloyd starts to run so far out of this box, times her run perfectly, gets on it with the outside of her left foot. Unbelievable to get in that corner. Love this celebration and what a goal from Carly Lloyd to start us off.
ဒီလုံးဝလေကိုသမားခင်းမထင်ရဘူးဒီခေါင်းလိုက်တွင်းလိုက်မယ်လို့ဘာကြောင့်လဲဆိုတော့ဘောလုံးကတောင်းပြက်ကြည့်လာတဲ့ဆိုပြေးပြီးတော့တောင်းပြက်ကြည့်ခေါင်းဒီမဲ့ကျွန်တော်ဘယ်ဘက်ကလာတဲ့ဆိုညာဘက်ကောင်ရအောင်ပြန်ဆင်းသွားတယ်ဆိုတော့သူ့ရဲ့ခေါင်းကစားတာကိုအချိန်ဆောင်ရှူသွားတယ်ကိုသွင်းချက်ကလည်းဒီမှာအရန်ကောင်းတယ်နောက်ဆုံးကိုသွင်းသွားတဲ့လုံးဝတော့ပေးသက်တယ်လည်းတည်တယ်တကဘာလုံးလည်းတည်တယ်ကျွန်တော်အခု FIFA ဘောလုံးတင်ရပေးလိုက်တဲ့ suitအကောင်းဆုံးအမျိုးသမီးဆူရအောင်တွင်းလိုက်တဲ့ဘောလုံးကတော့
Carly Lloyd she's on fire has the confidence to strike this from midfield unbelievable
ဟိုဆန်နစီရနေပြီးတော့အဝေးကနေကမ်းမလဲတဲ့ပေါ့ဂျပန်ကိုသမားလေလာမယ်လို့လုံးဝမမျှော်လင့်တာဘူးဒါကြောင့်မမျှော်လင့်ထားတဲ့အတွက်ရှေ့ကိုကြိုရောက်နေတယ်ကျွန်တော်လည်းကိုသမားပါဗျဒါပေမဲ့ကိုသမားတီတော်တော်များများအဲ့လိုတစ်ဖက်စီးကိုကြော်သွားပြီးဆိုရင်အနည်းဆုံး၈၈ကထိတ်လောက်ကိုလာနေတယ်အဲ့ဒီအချိန်မှာသူမထင်ဖက်ပဲနဲ့ရတဲ့အလုံးကိုအတုံးချက်ရအတုံးလိုက်ပြီးကံမြင့်လိုက်တဲ့အခါဂျပန်ကိုယ်တော်မှလိုက်နိုင်မီအောင်ပဲဘောလုံးကဆက်လက်ပပလေးကိုရဲဝင်သွားတယ်။အဲ့ဂိုးကတော့တကဘာလုံးပေးတက်တဲ့ဆွဲမဲ့ခဲ့တဲ့ဘောလုံးပေါ့ဗျ။ဒါကြောင့်မို့ဒီကာလီရိုက်အနေနဲ့ဒီပါချင်းမြင့်တဲ့အမျိုးသမီးအကောင်းဆုံးဆုကိုရတင်တယ်လို့လည်းကျွန်တော်မျှော်လင့်တယ်။ရလေးရခဲ့ပါတယ်ခင်ဗျာ
။ကာလီလွိုက်လိုပဲ FIFA ရဲ့အကောင်းဆုံးကမ္ဘာအမျိုးသမီးဘောလုံးအားကစားသမားဆုကိုအမေရိကန်အမျိုးသမီးဘောလုံးအားကစားသမားတွေဖြစ်ကြတဲ့မီယာဟမ်က2000ခုနဲ့2002ခုတို့ကချင်းမြင့်ချင်းခံခဲ့ရတယ်လို့Abby Wambach ကလည်း2012ခုကချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူတို့ရဲ့ခြေစွမ်းတွေကိုအားကျပြီးအမေရိကန်မင်းကလင်းငယ်တွေလည်းပ ဘောလုံးအားကစားမှစိတ်ပါဝင်စားလာကြတာကိုတွေ့ရပါကြောင်းကြင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
Cause it only serves to make me more determined to achieve my final goal and I come back even stronger
ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုနားဆင်ရမယ့်သိပ္ပံတဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင်။
UNESCO ကကမ္ဘာပေါ်မှာထိန်းသိမ်းစောင့်ရှောက်ရမယ့်ဒေတာအဖြစ်နဲ့သတ်မှတ်ထားတဲ့အင်းလေးဒေတာအတွက်ဝိုင်းဝန်းပြီးထိန်းသိမ်းဖို့လိုအပ်နေတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ဘေးမဲ့တော့သဘာဝတော်ရိုင်းဖြစ်တဲ့ထိန်းသိမ်းဖို့သတ်မှတ်ထားတဲ့အင်းလေးဒေတာဟာ wetland လို့ခေါ်တဲ့စိမ့်မြေအရပ်ပါ။ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ညောင်ရွှေပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာ642.32 student mind အကျေကိုဘေးမဲ့ရောအဖြစ်နဲ့1985ခုနှစ်မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်။2003ခုနှစ်မှာတော့ ASEAN Heritage Parks ASEAN အမွေအနှစ်ဥယျာဉ်တစ်ခုဖြစ်နဲ့သတ်မှတ်တာကိုခံခဲ့ရတာပါ။2015ဇူလထဲမှာတော့ UNESCO က World Network of Biosphere Reserve ဇီဝအဝန်းနယ်မြေဖြစ်နဲ့ထိန်းသိမ်းစောင့်ရှောက်ဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်။အင်းလေးကန်ဟာ45 student mind ကျယ်ဝန်းပြီးမြန်မာနိုင်ငံမှာဒုတိယအကြီးဆုံးကန်ကြီးတစ်ခုဖြစ်ပါတယ်။ကန်အရွယ်ပမာဏသိပ်မကြီးပေမဲ့ကမ္ဘာပေါ်မှာဘယ်နေရာမှမတွေ့ရတဲ့ငါးမျိုးစိတ်တွေ၊ခရုမျိုးစိတ်တွေရှင်သန်ပေါက်ဖွားတဲ့နေရာဖြစ်ပါတယ်။စိတ်မြေပြောငှက်အမျိုးပေါင်း90နေအောင်ကြီးကောင်းကောင်းရတဲ့တစ်တောမှာနေထိုင်တဲ့ငှက်မျိုးစိတ်က255မျိုး၊ငါးမျိုးစိတ်54မျိုး၊လိမ့်မျိုးစိတ်3မျိုးလိပ်ပြာမျိုးစိတ်ပေါင်း94မျိုးတွားတွားတရွာတွေနဲ့အပင်မျိုးစိတ်အများပြားရှိနေပြီးအဲ့ဒီထဲမှာသစ်ခွအမျိုးပေါင်းက184မျိုးရှိပြီးရေမော်မျိုးက12မျိုးလောက်ကိုရှိနေတာပါအခုလိုအဖိုးတန်းစောင့်ရှောက်ဖို့အတွက်လိုနေတဲ့အင်းလေးဒေတာမှာသဘာဝဝန်းကျင်ထိခိုက်မှုတွေရှိနေတယ်လို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
အဓိကညဉ့်နှံ့မှုတွေ့တာကတော့အထူးသဖြင့်နော်မီယောစာကြောင့်ဖြစ်တဲ့ရေဒူးညဉ့်နှံ့မှုရဲ့နောက်တစ်ခုကရေရဲ့အရေးတွေးကြဆင်းတဲ့အပိုင်းရဲ့နောက်တစ်ခုကရေရဲ့ပမာဏပေါ့နော်ဒီပမာဏနည်းလာတဲ့ဟာလေဒါလည်းသဘာဝပတ်ဝန်းကျင်ပြဿနာလို့ပြောလို့ရတယ်ခုမှဖြစ်နေတာ nutrient pollution ပေါ့နော်အာဟာရဓာတ်ဩဇာဓာတ်များပြားနေတာပေါ့အဲ့ဒါဖြစ်တယ်ဘာလို့ဆို nitrogen နဲ့ phosphorus တွေများနေတယ် fertilizer တွေကဒီဓာတ်မြေဩဇာတွေကလာတဲ့ဟာများနေတာလေဖြစ်တယ်နောက်တစ်ချက်ကလည်း sedimentation ပေါ့အနေချမှုဒါမှမဟုတ်နုံးတင်မှုပေါ့နော်ဖြစ်နေတယ်အဲ့လိုဖြစ်ခြင်းကြောင့်ရေဓူးရဲ့ပမာဏကလည်းနည်းနေတယ်နောက်အကြီးအကျယ်ဆုံးပြဿနာတစ်ခုကအဆိုင်ခဲအညစ်ကြီးတွေကိုကင်တွယ်ဖြည့်ရှင်းမှုပေါ့နော်မရှိဘူးအမိုက်တွေဆုံးပြမှုကအစားလူရဲ့မိန်းလာတွေဘာတွေကအစားပေါ့နော်ဘလို့ကင်တွယ်မလဲဆိုတာကိုအစီအစဉ်မရှိပါဘူးအဲ့ဒါကအစိမ်းခေါ်နေပါတယ်
အင်းလေးမှာလူလုတ်ကျွံ့မျောတွေရှိပါတယ်။စိုက်ခင်းတဲ့ကအပင်တွေအဟာရဖြစ်စေဖို့အတွက်ကျွေးတဲ့ဓာတ်မြေဩဇာတွေဟာကံရည်တဲ့ကိုဓာတ်ရိုက်ဝင်သွားတာမို့အတိုင်းဆနဲ့သုံးဖို့နားမလည်သူတွေကြောင့်ဩဇာဓာတ်ညဉ့်ညမ်းမှုကိုဖြစ်စေပါတယ်။နောက်ထပ်ကံရည်ကိုညှဉ်းနှွမ်းစေတဲ့ဖြစ်ရပ်ကနှုံးတင်တာဖြစ်ပါတယ်။အင်းလေးကံရဲ့မြောက်နဲ့အနောက်ဖက်ရေဝေကုန်းတန်းတွေကနေကံထဲကိုဝင်တဲ့ရေဟာအဲ့ဒီဒေသတွေမှာတစ်တောပြုံးတိမှုတွေကြောင့်မြေစည်းလွှာကိုမထိန်နိုင်ပဲနှုံးအနှစ်တွေပါနေတာပါအခုလောသဘာဝဝန်းကျင်ပျက်စီးမှုတွေအပြင်လူတွေရဲ့လုံရချောင်နဲ့နှုံးပြဿနာရှိနေပါတယ်ဒီအတွက်အင်းလေးကံရဲ့ဝန်းကျင်ကမြေကိုဘယ်လိုအသုံးချရမလဲဆိုတာကိုအစိုးရကကြီးကြပ်ပြီးစီမံခန့်ခွဲဖို့လိုနေတာပ
ါကံတစ်ခုကိုထိန်းသိမ်းဆောင်တဲ့ဆောက်တဲ့နေရာမှာကံထဲမှာသဘာဝပတ်ဝန်းကျင်ပတ်သက်တဲ့ပြဿနာဖြစ်နေလို့ရှိရင်ကံပတ်လေကမြေတွေကိုဘယ်လိုသုံးတယ်လဲဘာလို့လဲဆိုသူတို့ကရေဝေးရေလဲဒေသတွေမှာပါမယ်ဒီ catchment area လို့ခေါ်တာပေါ့နော်ဘယ်လိုများဖြစ်နေတယ်လဲဆိုတာလည်းကြည့်ရပါမယ်အခုလောလောဆယ်မှာတော့အင်းလေးဒေသဟာဒီနိုင်ငံသားတွေတည်းလာတယ်ဆိုပြီးတော့ကံပတ်ပတ်လေမှာဟိုတယ်တွေရောစားတောက်ဆိုင်တွေရောအများများနေပါတယ်ဆောက်ဦးရှိတပါပြည့်တခုခုစောက်တော့မယ်ဆိုလို့ရှိရင်မြေတူးဆွားပါတယ်တူးဆွားပြီးလုပ်တဲ့အခါမှာအိရရှိတဲ့နှုံးတွေပါတယ်ကနောက်ဆုံးကန်လေးရောက်လာပါတယ် အမေရိကန်ပြည်မှာဒီလိုစောင့်မယ်ဆိုလို့ရှိရင်တဲတွေမြေကြီးတွေကိုကန်ထဲကိုရေထဲကိုမရောက်အောင်လုပ်ပေးရပါတယ်။ဒီပါလာတဲ့ဖုံလေးနဲ့အမှုံတွေကရေထဲရောက်သွားရင်ရေထဲရဲ့ခြေနဲ့မှုကိုနှောက်ရှက်တယ်။ဒီတရမာတွေကသူတို့မှာအနေရောင်ကိုမြင်ဖို့လိုတယ်။တရမာအသေးလေးဆိုလို့ရှိရင်လည်းဖုံတွေတဲတွေများတယ်သူတို့ဖုံးအုပ်သွားပြီးသူတို့ကမနေနိုင်တော့ဘူး။အဲ့ဒါအရေးကြီးတယ်။ Land News ကရေဝေရေလဲနေရာမှာရှိတဲ့အနည်းကတဲ့နေရာမှာပြင်မကသေးဘူးသူနဲ့သူ့နေရာတစ်ခုလုံးရှိတဲ့တခြားနေရာကစီးပွားရေးလုပ်ငန်းတွေပေါ့နော်ဘာတွေလုပ်နေလဲဥပမာဆိုရင်တီချစ်လိုနေရာမျိုးပေါ့နော်တီချစ်လိုနေရာမှာဆိုရင်ကြောင်မီးသိမ်းမရအချီးပဲလုပ်နေတယ်အများကြီးပဲထွက်နေတယ်အဲ့ရရှိတဲ့အညစ်ကြီးတွေအရေးတွေအကုန်လုံးကဘလူးချောင်းကတစ်ဆင့်ဒီထဲကိုလာမှာပဲဒီအင်းလေးကန်ရောက်တဲ့ခါမှာဒီဓာတုပြေရပစ္စည်းတွေကြောင့်လည်းအင်းလေးရဲ့ရေးအရေးတွေဒုက္ခရောက်တယ်နောက်ပြီးတော့ပါလာမဲ့ဖုံနေအမှုံနေပေါ့နော်အဲ့ဒါတွေကလည်းပြဿနာအဲ့တော့မြေကြီးကိုဘလို့သုံးဆွဲတယ်လဲဆိုတော့အရေးပါပါတယ
်အခုဟို UNESCO ကနေပြီးတော့အင်းလေးဒေတာကိုကဘာပေါ်မှာစောင့်ရှောက်ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်လိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးသတ်မှတ်လိုက်တာနဲ့ပဲဒီအင်းလေးဒေတာရဲ့တဘာဝဝန်းကျင်ပျက်စီးမှုကိုတားဆီးနိုင်ပြီလို့ထင်ပါလား
အထက်အစ်လီယောက်တော့တားဆီးနိုင်မယ်သို့တော်လည်းဒါ PPA ဇုန်နဲ့အဖြေတခုတော့မဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကဘာမာတာ wetland ဆိုတာဆိုးဆိုးတဲ့ကုန်းမြေနေရာဒီနေရာတွေမှာဆိုရင် area တွေကကျုံကျုံသွားတယ်။အင်းလေးကန်ရဲ့ရေ area တစ်ဖြစ်ဖြစ်ကျုံလာတာအကြောင်းမလို့ဒီဟာကိုထိန်းသိမ်းထားမယ်။အဲ့ရ၅မျိုးစိတ်တို့၅မျိုးစိတ်တို့ကရေရှိမှပြမယ်ဆိုပြီးတော့လုပ်တဲ့ဒါဖြစ်တယ်။သို့တော်လည်းလောလောဆယ်မှာဒီဟာစနစ်ကသူ့ဟာနဲ့သူပြန်ဟန်ချက်မညီဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ဓာတ်မြေဩဇာပြဿနာတွေမကသေးဘူး။ရေပမာဏနည်းလာတော့နောက်ပြီးတော့ပတ်ပတ်လည်းရလေတစ်တုံးတွေပြုံးတိတဲ့ပြဿနာပေါ့နော်။မိုးရွာတဲ့ပုံစံကိုသွားပြီးတော့ထိကြိုက်တယ်။မိုးရေရလေပမာဏလည်းပြောင်းလဲသွားမယ်။အဲ့ပြဿနာလည်းရှိတယ်။နောက်တစ်ချက်ကအမှိုက်ပြဿနာနောက်အင်းလေးကန်ထဲမှာခီးတွေလာတဲ့ခါမှာမော်တော်ဘုတ်တွေနဲ့သွားတဲ့ခါမှာဆက်စီယူတဲ့ပြဿနာဒီဆက်စီတွေရလေတဘာဝပတ်ဝန်းကျင်တွေလုံးဝမတင်တော့ဘူးရေးတော်ဝါတွေအများကြီးဒုက္ခဖြစ်တယ်တခြားနိုင်ငံတွေကကုတော်ညာလည်းဒါကသူများကိုမှီခိုနေတာဖြစ်တယ်အင်းလေးကန်ရရှိတဲ့ဝင်ငွေရဲ့အချိုးပမာဏတစ်ခုကိုတော်တော်လောက်လောက်လောက်လောက်ကိုပြန်ပြီးတော့အင်းလေးကန်ကြီးထိမ့်သိမ်းကာကွယ်ဖို့လုံးမသာအင်းလေးကန်ဆက်ပြီးတော့တည်ရှိနိုင်တယ်အင်းလေးကန်ရဲ့ဂီဟာစနစ်အားလုံးဆက်လက်ပြီးတော့တည်ရှိနိုင်ဖို့ဟာ UNESCO program တစ်ခုနဲ့မရပါဘူးပညာပေးလေးနည်းနည်းလေးဘာမှလည်းမရပါဘူးအလုံးအင်းနဲ့လုံးမရမယ့်ပြဿနာရှိပ
ါတဘာဝဝင်းကျင်ဆိုင်ရာ engineer ဒေါ်အီဂျီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တော်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်တာနေညာဘက်မှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။VOA အမေရိကန်တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကန်တာတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်ဖတ်ရှုနိုင်သလို Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ဖတ်ရှုနိုင်ကြပါလိမ့်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ The Millennium Challenge Corporation MCC ရဲ့အမှုဆောင်လူကြီးများဘုတ်ဖွဲ့ဟာသူတို့ရဲ့တုံးလာတဲ့ချိန်ကျင်းပမယ့်အစည်းအဝေးကို2015ခုနှစ်ဒီဇင်ဘာလ16ရက်နေ့မှာကျင်းပခဲ့ပြီးနိုင်ငံ၃နိုင်ငံကိုကူညီဖို့အတွက်သဘောတူညီမှုရတဲ့တိုင်းပြည်တွေအဖြစ်သတ်မှတ်ခဲ့ကြကနိုင်ငံ၂နိုင်ငံကိုတော့စံနှုန်းသတ်မှတ်မှုအစီအစဉ်အတွက်အလားအလာကောင်းတဲ့နိုင်ငံတွေအဖြစ်အတည်ပြုခဲ့ကြပါတယ် MCC ဟာအမေရိကန်အစိုးရရဲ့လွတ်လပ်တဲ့အေဂျင်စီတစ်ခုဖြစ်ပြီးစီးပွားရေးဖွံ့ဖြိုးလာမှုကတဆင့်ကမ္ဘာဆင်းရဲမှုလျှော့ချရေးအတွက်ကြိုးပမ်းနေတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံ၅နိုင်ငံတွေက၃နိုင်ငံဟာ MCC ရဲ့မိဖက်နိုင်ငံအသစ်တွေဖြစ်ကြပြီး MCC ရဲ့အမှတ်ပေးစရာမှာသူတို့ရဲ့စွမ်းဆောင်ရည်တိုးတက်ရေးအတွက်အပြင်းထန်ကြိုးပမ်းအားထုတ်ခဲ့ကြတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဒီအမှတ်ပေးစရာကဘာတွေနဲ့တိုက်တာလဲဆိုရင်တရားမျှတတဲ့အုပ်ချုပ်ရေးစီးပွားရေးလွတ်လပ်ခွင့်နဲ့သူ့နိုင်ငံသားတွေအတွက်ယင်းနှိမ့်ညွတ်မှုစတာတွေဘလောက်တန်တိတ်ထန်ခိုင်ခိုင်မာမာနဲ့လှုပ်ဆောင်နေကြသလဲဆိုတဲ့အချက်တွေဖြစ်ကြပါတယ်။ပုပ်ဖွဲ့ကြီးကကူတီဘွာကိုဆိုဗိုနဲ့ဆီနီဂေါနိုင်ငံတွေကိုကူညီဖို့အတွက်သဘောတူညီမှုရတဲ့တိုင်းပြည်တွေအဖြစ်တင့်လျော်တဲ့နိုင်ငံတွေအဖြစ်သတ်မှတ်လိုက်တာပါ2014ခုနှစ်ဒီဇင်ဘာလအတွင်းမှာအီချင်းသတ်မှတ်မှုအစည်းအဝေးမှာလက်တကန်းအလိုအနေထားရှိနေပြီလို့သတ်မှတ်ခံရတဲ့ကူတီဘွာနိုင်ငံဟာအခုတော့နိုင်ငံရေးတည်ငြိမ်မှုရရှိလာတာရဲ့ အမှတ်ပေးစရာမှာပုံမှန်ကောင်းမွန်လာတာရောကြည်လက်ခိုင်းပါတဲ့အစင်တန်းရှိတဲ့နိုင်ငံဖြစ်ပြောင်းလဲသတ်မှတ်ခဲ့ပါတယ်ကိုဆိုဘကတော့ဒီမိုကရေစီအခွင့်အရေးပုံမှန်တိုးတက်ကောင်းမွန်လာအောင်ဆွမ်းဆောင်နိုင်ခဲ့မှုကြောင့် MCC ရဲ့အမှတ်ပေးစရာမှာပထမအဦးဆုံးအောင်မြင်မှုရခဲ့ပြီး MCC ရဲ့မိဘနိုင်ငံတစ်တနေငံဖြစ်လာခဲ့တာပါစီနီကောနိုင်ငံကတော့ MCC ရဲ့အကူအညီရဖို့အတွက်သဘောတူညီမှုရတဲ့တိုင်းပြည်ဖြစ်စက်တင်ဘာလတွေကသတ်မှတ်ခံခဲ့ရတာပါ MCC အနေနဲ့ကုတ်တီဘွားနဲ့စီနီကောနှစ်နိုင်ငံစလုံးမှာဒေတာရင်းစီဝါရေးဖွံ့ဖြိုးမှုကိုအဟန့်တဖြစ်နေတာတွေကိုရင်ဆိုင်နိုင်စေမဲ့ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှာဖွေပေါ်ထုတ်ဖို့တိုက်တွန်းထားပါတယ်တစ်ချိန်တည်းမှာပဲနှီးဥပဒေပြဋ္ဌာန်းသူတွေအနေနဲ့ဒေတာရင်းအရေးကိုပါကောင်းမွန်တဲ့တက်ရောက်မှုတွေရှိစေဖို့အတိအမှန်ပြုရင်းပြည်တွင်းရင်းနှီးမြှုပ်နှံမှုနဲ့ဖြည့်ဆည်းပေးရမှာဖြစ်ပါတယ်ပုတ်ဖွဲ့ဟာတိုကိုနဲ့တီးရီလင်္ကာနိုင်ငံတွေကိုလည်းစံနှုန်းသတ်မှတ်မှုအစီအစဉ်အတွက်အလားအလာကောင်းတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခဲ့ပါတယ်တိုကိုနိုင်ငံရဲ့စီးပွားရေးအလားအလာဟာလွန်ခဲ့တဲ့နှစ်နှစ်ငယ်အတွင်းအမှတ်ပေးစရာတစ်ခုလုံးမှာအထက်ကိုပဲတောက်လျှောက်တက်လာတာကိုပြသနေပါတယ်တီးရီလင်္ကာနိုင်ငံဟာလွန်ခဲ့တဲ့နှစ်အတွင်းဒီမိုကရက်တစ်ထုံနှန်းစင်လာတွေတိတိတသာပြန်လဲအားကောင်းလာသလိုအုပ်ချုပ်ရေးပိုင်းမှာလည်းပုံမကောင်းမွန်လာပြီးလူအခွင့်အရေးကာကွယ်စောင့်ရှောက်မှုတွေလည်းပြန်လဲလှုပ်ဆောင်လာပါတယ်ပုတ်ပွဲကနီပေါ်နိုင်ဂျာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းဖွံ့ဖြိုးရေးဆက်လက်အကူအညီပေးရမယ့်နိုင်ငံတွေအဖြစ်ပြန်လဲရွေးချယ်ခဲ့ပါတယ်ပုတ်ပွဲဟာနှစ်စဉ်ရွေးချယ်သတ်မှတ်ရေးလုပ်ငန်းစဉ်တသိတိတသာအဖြစ်ဖွံ့ဖြိုးမှုအကူအညီပေးရမယ့်နိုင်ငံတွေကိုပြန်လဲရွေးချယ်ပါတယ်ပုတ်ပွဲကတန်ဇင်းနီးယားနဲ့လက်ဆိုတို့နှစ်နိုင်ငံကိုလည်းထိုက်တဲ့လျော်ကန်ကောင်းမှုနဲ့အုပ်ချုပ်မှုအကောင့်ထဲပေါ်ပေးတဲ့ကာလရောက်ချိန်အထိအကူအညီပေးရမယ့်နိုင်ငံတွေဖြစ်ပြန်လဲရွေးချယ်ဖို့ဆိုင်းငံ့ထားဖို့အတွက်မဲပေးဆုံးဖြတ်ခဲ့ကြပါတယ်။နောက်ဆုံးမှာဘုတ်ဘွဲဟာအိန္ဒိယနိုင်ငံနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရအောင်မဟာဗျူဟာမြောက်လက်တွဲပေါ်နိုင်ငံဖြစ်လာခြင်းရှိပြီးတောင်အာရှဆင်းရဲနွမ်းပါမှုလျှော့ချဖို့အထောက်အကူပြုစီဖို့အတွက်မွန်ဂိုလီးယားနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရမယ့်နိုင်ငံဖြစ်ထပ်လောင်းအတည်ပြုလိုက်ပါတယ်။American ပြည်အောင်စုဟာ Millennium Challenge Corporation ရဲ့မိဘအသစ်အဟောင်းအနေနဲ့အတူရှေ့လာမဲ့နှစ်တွေအတွက်ဖွံ့ဖြိုးမှုစိန်ခေါ်ချက်တွေကိုဂုဏ်ယူစွာနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ကြကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ဒီကနေ့စနေနေ့မနက်ဖြန်အစီအစဉ်ဆုံးမသက်ခင်မှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါဦးမယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချက်တပရီနီကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးရဲတပ်ဖွဲ့ကအနေရတချို့မှာရှာဖွေစီးနှင်းမှုတွေလုပ်ခဲ့ပြီးအကြမ်းဖက်သမားလိုတန်ရရှိသူတို့ကိုအသေးရမိတယ်လို့အ ਨੇ ဆုံးနောက်ထပ်နှုတ်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျကာတာမြို့အနီးတစ်ဝိုက်အပြင်အနောက်ဂျာဗာနဲ့အလဲပိုင်းဆူလာဝါစီဒေသတွေမှာလည်းရှာဖွေစီးနှင်းမှုတွေလုပ်ခဲ့တာဖြစ်ပြီးချက်တပရီနီတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ကြေညာခဲ့တဲ့ IS အဖွဲ့နဲ့ဆက်နွယ်နေသူတွေရှိနေမဲ့နေရာတွေကိုအဓိကထားပြီးရှာဖွေစီးနှင်းခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်အကောင့်ထဲဖော်နိုင်ရေးအီရန်နိုင်ငံချန်ဝန်ကြီးဂျက်ဖ်ဇာရစ်ဥရောပသမဂ္ဂအဆင့်မြင့်ကိုဇလဲဖရက်ဒရစ်ကာမော်ဂန်နီရိုနဲ့တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံချန်ဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့စနေနေ့မှာအော်စထရီးယားနိုင်ငံဗီယန်နာမြို့ကိုတွားရောက်မှာဖြစ်ပါတယ်။ဆိုမာလီယားနိုင်ငံအနောက်တောင်ဘက်ကင်ညာနယ်စပ်နားမှာရှိတဲ့အာဖရိကသမဂ္ဂရဲ့စစ်အခြေစိုက်စခန်းကိုအယ်ရှက်ဘပ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အာဖရိကသမဂ္ဂလုပ်ငန်းတွေအတွက်တာဝန်ထမ်းဆောင်နေတဲ့ကင်ညာစစ်သားဒါဇင်နဲ့ချီးပြီးတေဆုံးခဲ့ရပါတယ်။ဂီရိုဒေတာမှာရှိတဲ့ LB မျိုးကလေးမှာတောက်ကြတဲ့မနဲ့အစောပိုင်းအသေးကံမုံဖောက်ခွဲမှုနဲ့စတင်ခဲ့တဲ့ဝင်ရောက်တိုက်ခိုက်မှုဟာနောက်ပိုင်းမှာတော့အခြေစိုက်စခန်းကကင်ညာတပ်သားတွေနဲ့ပစ်ခတ်မှုတွေဆက်လက်ပြီးဖြစ်ပွားခဲ့တာပါ။ကမ္ဘာတဝန်းကမွတ်စလင်တွေရဲ့နှစ်ပတ်လည်စုဝေးပွဲကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီသတင်းပတ်တဲ့ဒုတိယအကြိမ်မြောက်ကျင်းပပါတယ်။ကမ္ဘာတဝန်းကတာဘလီဂီဂျမတ်အစ္စလာမ်နှုတ်ရှားမှုအဖွဲ့ဝင်ပေါင်းတသန်းလောက်လာရောက်ပြီးစုဝေးခဲ့ကြတာဖြစ်ပါတယ်
။ဒီကနေ့မနက်နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မာတင်ကာစီယပ်စ်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 41တို့ကနေအတန်လွှင့်ပေးသွားမှာပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာမျိုးပါ
This program has come to you from the Voice of America, Washington.